Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတသရှင်များရှင် VOA American အတန်းရဲ့2022ခုနှစ်ဇွန်လ22ရက်ပုတ်ထုံးနေ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းတုံမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနားလာပါဒီကနေ့မနက်စီစဉ်တို့ကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပေါင်းတဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေသောရရှင်များရှင်ကျမသင်္ကီထိုက်ပါကိုစောမိုးကျော်နဲ့အတူသတင်းတွေကြေညာပါမယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်အမေရိကန်ရှစ်နေချုပ်ယူကရိန်းကိုအင်ကာနီကသွားပါတယ်မြန်မာပါဝင်ကဘာတလွှားကဒုက္ခတဲ့နှစ်တန်းကျော်လို့လာမယ့်နှစ်အတွင်းတတိယနိုင်ငံမှာနိုင်ငံရေးခလုံးကွင်းနဲ့အခြေချနိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်မဲခေါင်မြစ်အတွင်းကတော့ကဘာအကြီးဆုံးငလိပ်ကြောက်ကြီးတစ်ကောင်ဖတ်မိပါတယ်ဒီလိုသတင်းတွေကြားကြရပါမယ်ရှင်
စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးကြောင့်ချောင်းဦးမြို့နယ်မှာဒေသခံတချို့အသက်ခံရတဲ့ဆိုတဲ့သတင်းမှကြားမှာကတော့
ဦးစင်းတပါးကကျမ်းမာရေးမကောင်းလို့တီဗီရောဂါဖြစ်နေလို့မို့သူကဟိုသူ့အိမ်မှာဆေးကုနေတာအဲ့ဒါကိုလည်းခေါ်သွားတယ်ခေါ်သွားပြီးတော့သူပြည်စီမထမ်းနိုင်လဲဆိုပြီးတော့အဲ့ဦးစင်းကိုလည်းပြစ်တက်သွားတယ်
နောက်ပိုင်းမှာအပြည့်စုံကိုကြားဖို့ရှိပါတယ်ထအပြင်ရုရှားတပ်တွေဝိုင်းခံထားတဲ့မာရီယိုပိုမြို့ကဆိုးဝါးတဲ့အခြေအနေကြောင့်ကုလမဟာမင်းကြီးရဲ့တင်ပြချက်တာလီဘန်အုပ်ချုပ်မှုအောက်အမျိုးသမီးတွေရဲ့နေစဉ်လူမှုဘဝနဲ့ကိုဗစ်နောက်ဆက်တွဲကလေးတွေကျုံရနိုင်တဲ့ဂျမားရီအန်ရဲ့အကြောင်းတင်ပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဆိုရှယ်မီဒီယာကလူကြီးများသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင်ကွင်းကျဲမဆုနဲ့ကဘာသလွားခီးသွားအစီအစဉ်တွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုမတင်ငင်ထိုင်နဲ့ကုဇော်မိုးကျော်တို့ပြောပြပေးပါရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းဆီဘာရူဒွန်းနက်ဒေသကိုအပြည့်အဝထိန်းချုပ်နိုင်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အတူအင်ကာနီမှာပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေတယ်လို့ယူကရိန်းဘက်ကပြောပါတယ်။ဆီဘာရိုဒိုနက်ဒေသမှာရှိတဲ့ယူကရိန်းတပ်စခန်းတွေရှိရာကိုရုရှားက၄ချောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အကြောင်းယူကရိန်းလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေနဲ့အရက်သားပြည်သူ900လောက်ခိုးလှုံနေတဲ့အဲ့ဒီဒေသကအီဇော့ဓာတုစရုံမှာတိုက်ခိုက်မှုတွေပြင်းထန်နေကြောင်းလဲလူဟန့်စ်မြို့အုပ်ချုပ်ရေးမှူးရှာဟိဟိုက်ဒိုက်ကပြောပါတယ်ရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်ဆီဘာရိုဒွန်းနက်မြို့မြစ်တစ်ဖက်ကမ်းမှာရှိတဲ့လန့်စ်ချက်မြို့မှာလည်းအကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ကြောင်းမြို့တော်ဝန်ဟိုက်ဒိုက်ကပြောပါတယ်နိုင်ငံအရှေ့ပိုင်းဒေသကိုခုခံကာကွယ်ဖို့ဂျိုးပန်းနေတာမှာအခက်အခဲတွေရှိနေတာကိုသိပေမဲ့ယူကရိန်းခုခံကာကွယ်ရေးတပ်ဖွဲ့တွေကတော့ရုရှားတပ်တွေကိုဆက်ပြီးတော့ခုခံတိုက်ခိုက်သွားမှာဖြစ်တယ်လို့လဲယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကတနင်္လာနေ့ညနိုင်ငံကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်
။ရုရှားတပ်တွေဟာစစ်ရာဇဝတ်မှုကျူးလွန်နေကြောင်းယူကရိန်းရှင်းနေတွေရဲ့ဆွဆွဲချက်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်ရှင်းနေချုပ်မာရစ်ဂါလန်ဟာအင်ကာနီကယူကရိန်းနိုင်ငံကိုသွားရောက်ခဲ့ပါတယ်။
Here to continue our discussions between myself and the prosecutor general about the
action. ဆရာဇွေးမှုတွေကိုကဘာကတွေးမြင်နိုင်ဖို့နဲ့ရက်ဆက်ကြမ်းကြုတ်တဲ့လောက်ရတွေအတွက်တာဝန်ခံမှုရှိဖို့ယူကရိန်းတာဝန်ရှိသူတွေရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီနိုင်အောင်ယူကရိန်းအစိုးရတရားလိုရှိနေကြုံနဲ့ဆက်လက်ဆွေးနွေးဖို့လာခဲ့တာပါလို့အမေရိကန်ရှင်းနေချုပ်ကပြောဆိုသွားတာပါရှင်းနေချုပ်ဂါလန်ဟာယူကရိန်းစစ်ပွဲအတွက်ရုရှားယူကရိန်းကျူးလွန်ရုရှားကကျူးလွန်နေဆိုတဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဥဆောင်စုံစမ်းနေတဲ့ယူကရိန်းအစိုးရတရက်လို Irina Venedova နဲ့တွေ့ဆုံပါတယ်လွန်ခဲ့တဲ့လေးလနေပါကစတင်ကျူးကျော်ခဲ့တဲ့ရုရှားကကျူးလွန်နေစစ်ရာဇဝတ်မှုပေါင်း 16,000 ကျော်တိုက်တန်းမှုရှိတယ်လို့ယူကရိန်းအစိုးရရှင်းနေတွေကပြောဆိုပါတယ်ရုရှားကတော့ယူကရိန်းစစ်ပွဲအတွင်းအရသာတွေကိုပြစ်မှတ်ထားတိုက်ခတ်တယ်ဆိုတာကိုညှင်းဆိုထားပြီးရှင်းနေချုပ်ကလည်းဟာသတင်းတောက်တွေကိုပြောကြားရမှာရုရှားရဲ့အကြောင်းမဲ့မတရားကျူးကျော်ခံရချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းပြည်သူတွေကိုအပြည့်အဝအားပေးထောက်ခံကြောင်းပြသဖို့သူအနေနဲ့လာရောက်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ဥရောပသမ္မတအဖွဲ့ဝင်လစ်သူအေးနီးယားနိုင်ငံကိုဖျက်ပြီးရုရှားရဲ့ Kaliningrad ဒေသကိုကုန်စည်သေယူပို့ဆောင်တာမှာတပ်မြေကန့်သက်ချက်တစ်တွေချမှတ်တာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့အနေနဲ့EU ရဲ့ရုရှားဆိုင်ရာတန်အမတ်ကြီးကိုရုရှားဆိုရကဆင့်ခေါ်ခဲ့သလိုပဲဘောလ်တစ်နိုင်ငံလစ်သူအေးနီးယားကိုလည်းလက်တုံ့ပြန်မယ်လို့ချင်းချောက်ထားပါတယ်။ EU ရဲ့ရုရှားဆိုင်ရာတန်အမတ်ကြီးမာကတ်စ်အက်ဒါကိုဆင့်ခေါ်ပြီးဒီလိုလုပ်ရမျိုးကိုလက်မခံနိုင်ဘူးဆိုတာကိုအသိပေးခဲ့ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဌာနကအင်ကာနီမှာပြောဆိုထားပြီး ဒီတမ်းမြင့်ကန့်သက်ချက်တွေကိုချက်ချင်းမယုတ်သိရင်လက်တုံပြန်ဆောင်ရွက်တာတွေလုပ်မယ်လို့လည်းသတိပေးပါတယ်။ Baltic ပင်လယ်ထဲကိုစီဝင်တဲ့ Prigoya မြစ်ဒီရှိရာ Kaliningrad ဒေသဟာဆိုရင် Lithuania နဲ့ Poland နိုင်ငံကြားမှာရှိပြီးလူဦးရေ9သိန်းလောက်ရှိပါတယ်။ Ukraine နိုင်ငံကိုဖေဖော်ဝါရီလ24ရက်နေ့ကဆက်လို့ Russia ရဲ့ကျူးကျော်မှုကိုတိုးမြင့်ပြစ်ဒဏ်ခတ်တဲ့အနေနဲ့ဇွန်လ20ရက်နေ့ကဆက်လို့တမ်းမြင့်ကန့်သက်ချက်တစ်ကိုစတင်ကြောင်း Lithuania တာဝန်ရှိသူတွေကပြောပါတယ်။ Moscow မှာတွေ့ဆုံမှုအပြီးမှာလဲ EU တန်အမတ်ကြီးကအလားတူသဘောမျိုးပြောပါတယ်လစ်သွေးနီးယားနိုင်ငံအနေနဲ့အခုလိုဆောင်ရွက်တာမဟုတ်ဘဲ EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချက်မှတ်ခြင်းသုံးတာသာဖြစ်တယ်လို့တန်မတ်ကြီးကပြောပါတယ်ပြစ်ဒဏ်ခတ်မှုနဲ့မညီဆွန်းတဲ့ဂုံစီတွေကို Kaliningrad ကိုပို့ဆောင်မှုကိုတားမြစ်တာမရှိဘူးလို့လည်းတန်မတ်ကြီးကထပ်လောင်းပြောပါတယ်တချိန်တည်းမှာပဲ Kaliningrad ကိုဆစ်လွတ်ထားတဲ့ရုရှားသမ္မတ Vladimir Putin ရဲ့ထိတ်တန့်လက်ထောက်တဦးကတော့ရုရှားအစိုးရဘက်ကမကြခင်မှာတစ်တော်တဲ့အရေးယူမှုတွေနဲ့တုံ့ပြန်သွားမယ်လို့သတိပေးထားပါတယ်ရှင်
မြေမြုံမိုင်းအထုံးပြမှုတွေကိုပိတ်ပင်တားမြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်တင်တဲ့အမေရိကန်ရဲ့မူဝါဒပုံမနှိစက်လာအောင်ထိန်းချုပ်ပြုပြင်ပြီးအမေရိကန်စစ်တပ်ရဲ့မြေမြုံမိုင်းအထုံးပြမှုကိုထိန်းချုပ်ကန့်သတ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်အစိုးရကအင်ကာနေမှာထုတ်ပြန်ထင်ကြပါတယ်။ဒါဟာသမ္မတထရန့်လက်ထက်ကရော့ရော့ရဲရဲရှိနေတဲ့ရည်တည်ချက်ကိုတနစ်ကျော်လောက်လေးလာသုံးသပ်ပြီးနောက်ပြောင်းလဲလိုက်တာဖြစ်ပါတယ်။မြေအောက်မှာမြုပ်ထားလေးရှိသလိုမြေပေါ်မှာဖြန့်ကျက်ထားလေရှိတဲ့လူသားမိုင်းတွေဟာတိုက်ပွဲတွေအဆုံးသတ်ပြီးနောက်ပိုင်းအချင်းအတော်ကြာတဲ့အထိအရသားတွေကိုထိခိုက်သေးချေစေနိုင်တဲ့အန္တရာယ်တွေရှိပါတယ်။အမေရိကန်အစိုးရရဲ့မူဝါဒအသစ်အရမြောက်ကိုရီးယားရဲ့ကျူးကျော်မှုရန်ကိုကာကွယ်ဖို့တောင်ကိုရီးယားကိုကူညီတဲ့နေရာနဲ့ကူညီနေတဲ့နေရာကလွှင့်ရင်ချန်တဲ့နေရာတွေမှာကန့်သတ်လိုက်တာဖြစ်ပါတယ်။ဒါဟာဆိုရင်လူသားမိုင်းအသုံးပြုမှုပပျောက်ရေး1998ခုနှစ်ကနေဒါနိုင်ငံအော်တိုဝါမြို့ကနိုင်ငံတကာသဘောတူညီချက်ကိုအပြည့်အဝနေပါလိုက်နာကျင့်သုံးမဲ့သဘောဖြစ်ပါတယ်။ယူကရိန်းစစ်ပွဲမှာရုရှားကမြေမြုံမိုင်းအသုံးပြုတာတွေရှိနေချိန်မှာပဲအမေရိကန်အစိုးရကအခုလိုကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 5.40kHz 8.13 5.51kHz 5.89 နဲ့ 190kHz 1.505 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်ကမ္ဘာတစ်လွှဲကဒုက္ခသည်နှစ်တန်းကျော်ကိုလက်မဲ့2023ခုနှစ်အရောက်မှာတတိယနိုင်ငံမှာနိုင်ငံရေးခိုလုံကွင်းနဲ့အခြေချနိုင်ရေးလိုအပ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအင်ကန်နစ်မှာပြောပါတယ်ဒုက္ခသည်1.4ခွန်တန်းရှိခဲ့တဲ့အခုနှစ်ထက်36ရာခိုင်နှုန်းတိုးလာတာလည်းဖြစ်ပါတယ်ဒုက္ခသည်ပေါင်းရှစ်သိန်းနီးပါးရှိတဲ့ဆီးရီးယားကအများဆုံးလိုအပ်နေတာဖြစ်ပြီးမြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရရှာဘီယာမန်တူကအင်ကာနီဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ And they are followed by refugees from the Democratic Republic of the Congo, South Sudan and Myanmar.
ချီချပ်ပီပိုလိုအပ်နေတဲ့ဒုက္ခသည်တွေထဲမှာအာဖဂန်၊ကွန်ဂိုသမ္မတနိုင်ငံ၊တောင်ဆူဒန်နဲ့နိုင်ငံမဲ့ရိုဟင်ဂျာတသိန်း14,000ကျော်ရှိတဲ့မြန်မာနိုင်ငံတို့ဖြစ်ပါတယ်လို့သူမကပြောခဲ့ပါတယ်။စစ်ပွဲအကြမ်းဖက်မှုပြိပခာဒါမှမဟုတ်လည်းဖိနှိပ်ချုပ်ချယ်မှုနိုင်ငံတကာအကာအကွယ်လိုအပ်ချက်တွေကြောင့်ကမ္ဘာတစ်လွှာထွက်ပြေးရတဲ့ဒုက္ခသည်28တန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေရက်စွန့်ခွာရသူအရေးအတွက်တိုးလာတာမှာ1.2တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်တွေဆန္ဒအလျောက်နိုင်ငံရင်းပြန်လည်အခြေချခွင့်အလားအလာမရှိသလိုငြိမ်းချမ်းမှုမရှိတာတွေကြောင့်တတိယနိုင်ငံတွေမှာအခြေချဖို့လိုအပ်ချက်တွေလည်းပိုပြီးများလာမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီပြောခွင့်ရကသတိပေးထားပါတယ်ရှင
်။ဝီဂါမွတ်စလင်တွေကိုချေကျွန်တပွဲခိုင်းစေနေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကစွပ်စွဲထားတဲ့တရုတ်ပြည်ရှင်ချမ်းပြည်နယ်ကထုတ်ကုန်တွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်တာကိုအကောင့်အထည်ပေါ်ဆောင်ရွက်သွားမယ်လို့အမေရိကန်အစိုးရကအင်ကာနေမှာကြေညာပြလိုက်ပါတယ်။ပါတီနေရာစလုံးကတောက်ခံပြီးလွန်ခဲ့တဲ့6လလောက်ကသမ္မတဘိုင်ဒန်ကလက်မှတ်ရေးထိုးခဲ့တဲ့ဝီဂါအာဓမခိုင်းစင်မှုကာကွယ်ရေးအဥပဒေဟာစတင်အသက်ဝင်မှာဖြစ်ပြီးအထူးသဖြင့်ချိန်မြင့်တဲ့အထည်လုပ်ငန်းတွေကိုထိခိုက်မှာဖြစ်ပါတယ်။ကမ္ဘာကုန်ထုတ်ပြန်ပြူးမှုတစ်ခုလုံးမှာအာဓမလိုအပ်စိတ်ခိုင်းမှုမပါဝင်အောင်ကျွန်တော်တို့မဟာမိတ်တွေနဲ့ လက်တွဲဖော်ဆောင်စော်ဩနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဥပဒေအသစ်အရာရှင်ချမ်းပြည်နယ်ကလာတဲ့ကုန်ပစ္စည်းတွေမကဘဲတရုတ်ပြည်အပါဝင်ကဘာအနှံ့ကလာတဲ့ပစ္စည်းတွေကိုစစ်ဆေးသွားပြီးရှင်ချမ်းကအာရမစစ်ခိုင်းမှုနဲ့ကင်းလွတ်ကြောင်းအထောက်အထားမပြနိုင်ခင်အမေရိကန်အကောက်အခွန်ဌာနကပြောပြသွားမှာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာတိဆောက်တဲ့အာကာသဒုံးပျံကိုအသုံးပြီးဂျိုဘလန်တဲ့ကိုဂျိုရုတလုံးလွတ်တင်မှုဒုတိယကျင်းဂျိုဘန်နာအောင်မြင်ကြောင်းအနာပိုင်တို့ကအင်ကန်နီမှာပြောပါတယ်။ဒါဆိုရင်တောင်ကိုရီးယားနိုင်ငံရဲ့လွတ်လပ်ပြီးအမိခိုကင်းတဲ့အာကာသဖွံ့ဖြိုးရေးအစီအစဉ်ရည်မှန်းချက်အတွက်အဓိကကျတဲ့အဆင့်တရလည်းဖြစ်ပါတယ်။နိုင်ငံအနောက်တောင်ပိုင်းဂိုဟွန်ကန်ယိုဒန်ဒေသကျွန်းငယ်လေးပေါ်မှာရှိတဲ့အာကာသစခန်းကနေလွတ်တင်ခဲ့ပြီးတဲ့နောက်မှာနူရီလိုအမိပေးထားတဲ့အဆင့်30ဒုံးပြန်နဲ့ဂျိုဘလန်တဲ့ကိုဂျိုဒူတေလွတ်တင်ခဲ့ကြောင်းအာကာသရေးရာဝန်ကြီးလီဂျွန်ဟိုကအတည်ပြုပြောပါတယ်ရှင
်။မဲခေါင်မြစ်ရဲ့ကမ်ဘောဒီးယားနိုင်ငံအပိုင်းမှာကီလိုဂရမ်300လောက်ရှိတဲ့ကမ္ဘာအကြီးဆုံးရေချိုငါးငလိပ်ကြောက်ကြီးတစ်ကောင်ကိုဖမ်းမိခဲ့ပါတယ်။ဖမ်းမိတဲ့ငါးကြီးဟာခေါင်းကနေအမိအထိ73မီရှည်လျားပြီးပြီးခဲ့တဲ့ရက်သက်တပတ်အတွင်းကဖမ်းမိခဲ့တာပါ။သူ့ရဲ့သွာလာနေထိုင်မှုကိုထောက်လိုက်နိုင်မဲ့ကိရိယာတစ်မျိုးကိုမှတက်ဆင်ပေးပြီးရေထဲကိုပြန်လွှတ်ပေးခဲ့ပါတယ်။ရေအောက်ကျမ်းပြင်မှာနေလေးရှိတဲ့ရေချိုငါးငလိပ်ကြောက်အမျိုးအစားကို2005ခုနှစ်တုန်းကလည်းမဲခေါင်မြစ်ရဲ့ထိုင်းနိုင်ငံဘက်အပိုင်းမှာဖမ်းမိခဲ့ပြီး293กิโลกรัมရှိတယ်လို့အမေရိကန်ပြည်ထောင်စုကကူညီထောက်ပံ့ပေးထားတဲ့မဲကောင်မြစ်လေလာရေးစီမံချက်ကပြောဆိုခဲ့ပါတယ်။ကဘာအနှံ့မြချောင်းအင်းအိုင်တွေကရေချိုး၅ကြီးတွေကိုနှစ်ပေါင်း20ကျော်လောက်လေလာမှတ်တမ်းတင်ခဲ့တဲ့အထက်မှာအခုကမ်ဘောဒီးယားမှာဖမ်းမိတဲ့ငလိပ်ချောင်းကအကြီးဆုံးပဲဖြစ်တယ်လို့မဲကောင်မြစ်လေလာရေးစီမံချက်ရဲ့၅ဇီဝဗေဒပညာရှင်ဇက်ဟိုကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဖို့ထုံးနဲ့မနက်ဖက်ထိတ်တန့်ရောက်တဲ့နေ့ကိုတော့မတင်ငိထိုင်တဲ့ကုဇော်မိုးကျော်တို့ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မနဲ့ပြပုချက်တွေကိုဆက်တိုက်တင်ပြသွားပါမယ်စကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်ညောင်မင်းနယ်ကြေးရွာမှာစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်ပြီးတဲ့နောက်အရတား၄ဦးသေဆုံးခဲ့ပြီးတော့ရွာလုံးကျုံရင်တပ်ဖွဲ့ဝင်တဦးလက်နက်ကြီးထိမှန်သေဆုံးခဲ့ပါတယ်ချောင်းဦးမြို့နယ်ထဲကပဲတော်ချောင်းလေးကြေးရွာမှာလည်းဒေသခံတွေအသက်ခံရလည်းရှိပါတယ်ရန်ကုန်ကပြပုလာတဲ့သတင်းကိုတော့ကိုဇော်မိုးကျော်ကပြောပြထားပါတယ
်။စကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်ညောင်ပင်တဲကျေးရွာကိုစစ်ကောင်စီတပ်တွေဇွန်လ18ရက်စနေနေ့ကရောက်ရှိလာပြီးနောက်ပိုင်းမှာအသက်ခံထားရတဲ့အရသား၄ဦးရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။နယ်မြေရှင်းလင်းရေးစတင်ပြီး၂ရက်အကြာမှာအလောင်းတွေကိုတွေ့ရတာလို့လဲဒေသခံတယောက်ကပြောပါတယ်။
ဒီရက်နေ့လမိုင်း9:00 9:00 9:00 ပေါ့အဲ့ကြားထဲမှာကျွန်တော်တို့စီကိုစစ်ကြောင်းထိုးလာတယ်ဗျ။ဒီလူဒီပါတွေကအကုန်ပြည့်ရတာပေါ့။ပြည့်ရလက်လက်ကြီးထိုးရတဲ့မှာအဲ့ဒီဆိုတော့ကျွန်တော်တို့ဒီရဲဘော3ရောက်ဟိုထိတယ်ဗျ။တယောက်ကတော့ကြာသွားတယ်၊နောက်ကတော့ဒဏ်ရာရတာ။အဲနောက်ထပ်ဒီပြည်သူတွေလည်းဖမ်းခံရတယ်ဗျ။ဒီလူတွေကဒီလက်ကြီးနဲ့ပြုံးလာချိန်မှာပြည်ရနဲ့သူတွေကပြည်တယ်၊မင်းနဲ့သူတွေကတော့ကျွန်တော်တို့ဖမ်းခံရတယ်ဗျ။မင်းကြီး3ဦးနဲ့အစားလေး5ဦးပေါ့။ဟိုပြည်သူတွေချိုးပြီးတော့ပြည်ရတာဒါသူတို့မပြီးနိုင်ကြတော့သူတို့မိရတာပေါ့။ပြီးသွားတဲ့အချိန်မှာသူတို့မိတာမြန်တာ၊ပြီးရမြန်တာအိတ်ဆက်တာတွေလည်းရှိရဲ့ဗျ။ကြည့်ပြီးတော့မှနောက်တော့မှသူတို့ပြန်ထွက်တဲ့အချိန်မှာသူတို့ပြစ်ထားပြီးတော့ကျွန်တော်တို့အဲအလောင်းလေးကိုမိရှုတာလေဗျ။အဲတောင်းအောင်မိရှုတာဗျ။တောင်းအောင်မိရှုတယ်။တယောက်ကကျတော့ဟိုဟာဒီအိတ်လေးမိရှုရပေါ့။အိတ်လေးထဲမှာတယောက်မိရှုတယ်။ဟိုပြောင်းကင်းထဲမှာနှစ်ယောက်မိရှုတယ်။တယောက်ကကျတော့လမ်းသူတို့စစ်ကြောင်းအပြန်မှာသူတို့ဟာအထုပ်ဘိုးတွေပါတယ်ပြက်ခိုင်းတယ်တဲ့။ပြက်ခိုင်းပြီးတော့သူတို့အပြန်လာကျတော့မင်းဒီမှာပဲနေခဲ့ဆိုပြီးတော့ကျွန်တော်ဟိုဟာတနေ့ပြစ်ထားရတယ်ဗျ
။ချောင်းဦးမျိုးနဲ့တမိုင်လောက်အကွာကညောင်ပင်တဲကျေးရွာမှာတေဆုံးသူတွေက၄ဦးဟာအသက်30ကျော်40နီးပါးအရွယ်လူလပိုင်းတွေဖြစ်တယ်လို့လည်းပြောပါတယ်။အဲ့ဒီမတိုင်ခင်ဇွန်လ12ရက်နေ့ကလည်းစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့တောကြောင်လေးကျေးရွာမှာတန်ခါတစ်ပါးအပါအဝင်အရသာတေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်
။12ရက်နေ့ဆောလမှာတောကြောင်လေးကျေးရွာကိုစစ်ကောင်စီကနေပြီးတော့အစကန်အများအိတ်စကန်ချတယ်။အဲ့ဒီမှာအဲမှာပြည်သူပြည်ပိတ်မိနေတယ်ပြင်းပြင်းတဲ့ကမှာအဲ့တညကတော့ဘာမှမလုပ်လိုက်ရဘူးဒုတိယညလည်းရောက်ရောသူတို့မီးရှို့တယ်မီးရှို့ပြီးတော့ဂျွာသားတွေကို18ရောက်ဝင်းကျင်ရှိမတင်တယ်ကျွန်တော်တို့ဟိုခံမှန်းပေါ့လေသူတို့ပစ္စည်းတွေအောင်ပြန်ခေါ်သွားတယ်ခေါ်သွားတဲ့ကမှာအဲဥစဉ်တစ်ပါးပါတယ်ဥစဉ်တစ်ပါးကကျမ်းမာရေးမကောင်းလို့တီဗီရောဂါဖြစ်နေလို့မို့သူကဟိုသူ့အိမ်မှာဆေးကုနေတာအဲ့ဒါကိုလည်းခေါ်သွားတယ်ခေါ်သွားပြီးတော့သူပစ္စည်းမထမ်းနိုင်လဲဆိုပြီးတော့အဲ့ဥစဉ်ကိုလည်းပြစ်တက်သွားတယ်။ဟိုတည်တာတော့3ရောက်လောက်ပေါ့လေအတိအကျကြာကြာတော့3ရောက်တည်သွားတယ်။အဲ့ဥစဉ်တစ်ပါးပါတယ်ပေါ့နော်
။ အရသာတေဆုံးမှုတွေဟာစစ်ကောင်စီလက်ချက်အဖြစ်ဒေသခံတွေရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိပါဘူးမြန်မာစစ်ကောင်စီဘက်ကတော့အရသာတွေကိုတပ်ဖြတ်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ငင်းဆန်လေးရှိပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February လ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေကြီးထွားလာရာကအရသာတေဆုံးမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကလည်းမကြာခဏသတိပေးထားပါတယ
်။ကုဆောင်မကျော်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မရဖက်ဆက်ရအောင်ပါ။ရုရှားတပ်တွေဝန်ခံထားတဲ့မာရီယိုပိုမြို့မှာနိုင်ငံတကာလူသားချင်းစာနာမှုနဲ့လူ့အခွင့်အရေးဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်ကြောင်းယူဆနိုင်တဲ့သတင်းအချက်အလက်တွေရရှိထားကြောင်းကုလသမဂ္ဂအစင်းမြင့်အရာရှိတယောက်ကပြောလိုက်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမေရီယိုပိုမြို့ကဆိုရတဲ့အခြေအနေကိုမဟာမင်းကြီးမီရှယ်ဘတ်လက်ကတင်ပြမှာပြောဆိုခဲ့တာပါ VOA သတင်းထောက်လီဆာရှလိန်ရှလီဂျနီဗာကနေသတင်းပေးပို့ထားတာကိုတော့ကုရဲမုံကပြောပြထားပါတယ
်မရူပိုမြို့ကအခြေအနေတွေကိုတော့လုံခြုံရေးအခြေအနေအရသွားခွင့်မရတာကြောင့်စောင့်ကြည့်လေ့လာသူတွေမြို့ကိုစွန့်ပြေးလာသူတွေနဲ့ကောင်းကင်ဂျူဒုဓပုံတွေကအချက်လက်တွေကိုစုဆောင်းလေ့လာနေရပါတယ်လူ့အခွင့်အရေးမဟာမင်းကြီးမီရှယ်ဘတ်လက်ကအခြေအနေတွေကိုတင်ပြရမှာ February ကနေApril လကုန်အထိဟာအဆိုးရွားဆုံးဖြစ်ခဲ့ပြီးယူကရိန်းမှာလူအသေးအပြောက်အများဆုံးနေရလို့လဲဆိုပါရယ်ရုရှားတပ်တွေမယက်မနားလေကြောင်းကတိုက်ခိုက်မှုတွေလက်နက်ကြီးတွေရော့ကက်တွေနဲ့တိုက်ခိုက်မှုတွေတန်ချက်ကကားတွေအမြောက်နဲ့ပစ်ခတ်မှုတွေကြောင့်တချိန်ကလူ9သိန်းလောက်နေထိုင်ခဲ့ရာလူစီကားခဲ့တဲ့မြို့ကတိုက်တွေပြိုပျက်စီးကပြားတွေဖုံးနေပါတယ်လို့ပြောပါရယ်လူနေအိမ်တွေပျက်စီးမှုအခြေအနေအများပိုင်းနေရာတွေဖျက်ဆီးခံရတာစစ်ရုံတွေနဲ့လူတွေပုန်းခိုရာအခြားသောအဆောက်အုံတွေဖျက်ဆီးခံရပြီးတာမန်လူတွေအများအပြားအသက်ခံရတဲ့အချက်အလက်တွေကိုလည်းတင်ပြခဲ့ပါဗျ။ရုရှားကျူးကျော်စစ်3လအကြာမှာတော့ရုရှားတပ်တွေမရူပိုမြို့ကိုထိမ့်သိမ်းနိုင်ခဲ့ပါဗျ။လူခွင့်ရေးမဟာမင်းကြီးကမြို့ရဲကအခြေအနေတွေကတည်ရရှိရေးသမျှဖြစ်နေပြီလို့ဆိုပြီးမြို့ရင်းကလူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုတွေနဲ့အခြေခံလိုအပ်ချက်တွေအကန့်အသတ်နဲ့တာနေနေရပြီးလွတ်လပ်စွာမြို့ကနေဝင်ထွက်မရဖြစ်နေတယ်လို့ဆိုပါဗျ။
The tragedy of Mariupol is far from over.And the full picture of the devastation caused
Mario Poga ဆင်မကောင်းစရာအခြေအနေတွေအဆုံးသတ်ဖို့အဝေးကြီးလိုပါသေးတယ်။ပျက်စီးမှုအခြေအနေအပြည့်စုံကရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူး။မြို့ကိုပြန်လည်တည်ထောင်ဖို့ဖြစ်နိုင်ပေမလို့လူတွေအထွတ်ထိတ်လန့်ဖွယ်ရာတွေ့ကြုံတွေကနောက်လာမဲ့မျိုးဆက်တွေအထိသူတို့ရဲ့စိတ်ထဲမှာကြံ့နေအောင်ပါပါ။ကလေးတွေကိုမြေမြုပ်ရတဲ့မိဘတွေနဲ့မြို့ကိုစွန့်ခွာထွက်ပြေးရပြီးတော့သူတို့ချစ်တဲ့မြို့ကိုဘယ်တော့ပြန်လာရမလဲဆိုတာမသိနိုင်တဲ့သူတို့ရဲ့စိတ်ထဲကထိတ်လန့်ဖွယ်ရာတွေကြံ့နေမှာပါ။
ရုရှားအစိုးရကုလသံအမတ်ဂနေဒီကတလော့ဖ်ကတော့လူခွင့်ရေးမဟာမင်းကြီးမီရှယ်ဘတ်လက်ရဲ့ရှင်းလင်းတင်ပြချက်ကိုပြန်လည်ခုခံခြေပပါရယ်ရုရှားတပ်တွေကမရူပိုမြို့ကိုနာဇီယူကရိန်းလက်အောက်ကကယ်တင်ခဲ့တာလို့လည်းကာကွယ်ပြောဆိုခဲ့တာပါတစ်ဆက်တည်းမှာပဲမရူပိုမြို့ကိုခေတ်သစ်နာဇီတွေက၈နှစ်ကြာတစကံအဖြစ်ထိန်းသားပြီးအခုတော့ငြိမ်းချမ်းရေးပြန်ရပြီးအေးဆေးစွာနေနိုင်ပါပြီလို့ဆိုပါရယ်ယူကရိန်းသမ္မတရုံးအရာရှိထက်တီယနာလိုမခီနာကတော့ရုရှားကဥပဒေနဲ့မညီတဲ့ကျူးကျော်စစ်ကိုဆင်နွှဲနေတာပါလို့ဆွဆွဲပြောဆိုပါရယ်ရုရှားအနေနဲ့ဥပဒေချိုးဖောက်မှုတွေကိုဒဏ်ခတ်မခံရပဲကင်းလွတ်ခွင့်မရသင့်ဘူးလို့ဆိုပါရယ်နိုင်ငံတကာအတိုင်းအဝိုင်းကိုလည်းရုရှားကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါရယ်မရူပိုကတော့ယူကရိန်းအတွက်အရေးပါတဲ့မြို့အဖြစ်အမြဲတမ်းသိရှိနေမှာဖြစ်ပြီးတော့ယူကရိန်းအစိုးရဟာမြို့တွေကလူတွေလွတ်လပ်စွာပြန်လည်နေထိုင်နိုင်ဖို့ကိုမယက်မနားကြိုးပမ်းသွားဖို့တန်ဋိဌာန်ချရတယ်လို့ပြောပါရယ်ခင်ဗျာ
ကိုရဲမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ပို့ထူနဲ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတရိုက်ထုတ်လွှင့်နေပါတယ်အခုတော့တာလီဘန်အုပ်ချုပ်မှုအောက်ကပါကစ္စတန်အမျိုးသမီးတွေအကြောင်းတင်ပြသွားပါမယ်အာဖဂန်နစ္စတန်မှာအာဏာရယူထားတဲ့တာလီဘန်တို့ကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခြေခံအခွင့်အရေးနဲ့လွတ်လပ်ခွင့်ကိုရုပ်သိမ်းဖယ်ရှားနေပြီးတော့အများပြည်သူမြင်ကွင်းကပြက်ကွယ်သွားအောင်လုပ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှယ်ဘတ်လက်ကဂျွန်လလေပိုင်းမှာဆွဆွဲပြောဆိုလိုက်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာဂျွန်လ15ရက်နေ့ပုဒ်ထုနေ့မှာလူ့အခွင့်အရေးမဟာမင်းကြီးကအစီရင်ခံစာတင်သွင်းခဲ့တာပါဂျနီဗာကနေလီဆာစလိန်ရဲ့သတင်းဆောင်ပါကိုမတ်တင်ရထိုက်ကတင်ပြထားပါတယ်ရှင
်အာဖဂန်နစ္စတန်မှာမျိုးဆက်တစ်ခုအတွင်းအမှောင်မှိုက်ဆုံးအခိုက်အတန့်တစ်ခုနဲ့ကြုံတွေ့နေရပြီလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘက်ရှ်လက်ကလူ့အခွင့်အရေးကောင်စီကိုပြောကြားခဲ့တာပါတာလီဘန်အာဏာပိုင်တို့ဩဂုတ်လအတွင်းနိုင်ငံကိုထိန်းချုပ်ပြီးချိန်ကစလို့နိုင်ငံဟာစီးပွားရေးလူမှုရေးလူသားချင်းစာနာမှုလူ့အခွင့်အရေးအကျက်တဲပြဿနာကြီးတဲ့ကိုကြောက်ရွံ့သွားတယ်လို့သူမကပြောပါတယ်။တာလီဘန်တို့အာဏာရယူပြီးနောက်ပိုင်းအမျိုးသမီးအခွင့်အရေးနဲ့လွတ်လပ်ခွင့်ဟာအကြီးအကျယ်ဆုပ်ယုပ်ကျဆင်းသွားတာကိုလည်းသူမကထောက်ပြပါတယ်။ မိန်းကလေးတွေအထက်တန်းချောင်းတက်ခွင့်တမ်းမြစ်ခံရပြီးဒါဆိုရင်လူပေါင်းတသန်းကျော်ရဲ့ပညာရေးနဲ့အနာဂတ်အတွက်ဆုံးရှုံးမှုဖြစ်တယ်လို့လည်းသူမကပြောပါတယ်။လူမြင်ကွင်းမှာအမျိုးသမီးတွေခေါင်းမီးကြုံမဝတ်မနေရသတ်မှတ်ထားသလိုအလုပ်လုပ်ကိုင်ခွင့်လည်းတမ်းမြစ်ထားပြီးလူမှုရေးနဲ့နိုင်ငံရေးနယ်ပယ်မှာပါဝင်ဆောင်ရွက်ခွင့်လည်းမရဘူးလို့သူမကပြောပါတယ်။အမျိုးသမီးတွေလွတ်လပ်စွာသွားလာခွင့်ကိုလည်းပြင်းပြင်းထန်ထန်ကန့်သတ်တမ်းမြစ်ထားကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကပြောပါတယ
် Let me be clear what we are witnessing today in Afghanistan
ရှင်းရှင်းပြောရမယ်ဆိုရင်အာဖဂန်နစ္စတန်မှာကျမတို့ဒီကနေ့တွေ့မြင်နေရတာဟာအမျိုးသမီးတွေအပေါ်စနစ်တကျပုံစံသွင်းဖိနှိပ်မှုဖြစ်ပါတယ်အလုံးကစိုးရင်ခံမှန်းခဲ့ကြတဲ့အဆိုးအဝါဆုံးအခြေအနေမျိုးကိုအာဖဂန်အမျိုးသမီးတွေရင်ဆိုင်နေကြရတာပါအာဖဂန်နစ္စတန်နိုင်ငံအနေနဲ့နိုင်ငံတကာသဘောတူစာချုပ်တချို့ကိုလက်မှတ်ရေးထိုးထားပေမဲ့လက်ရှိအာဏာရယူထားသူတွေကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးကိုလေးစားကာကွယ်ရေးနိုင်ငံတကာလေးစားလိုက်နာရမယ့်တာဝန်တွေကိုလိုက်နာဆောင်ရွက်ဖို့မှာမူဝါဒအရရောလက်တွေ့ရပါအလံဝဲနေစေပါအာ
ဖဂန်နစ္စတန်မှာတာလီဘန်တို့အာဏာရယူလိုက်ချိန်မှာနိုင်ငံတွင်ပဋိပက္ခတွေတည်တည်တာတာရော့ချသွားသလိုလုံခြုံရေးလည်းတိုးတက်လာပါတယ်ဒါပေမဲ့လည်းဒီအပြုသဘောဆောင်တဲ့တည်ရမှုကလည်းမှီးမိန်လာနေပါတယ်။သဘောထားကွက်လဲတွေအဖွဲ့အစည်းတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်သူတွေလူနည်းစုမျိုးနွယ်စုတွေအပေါ်တိုက်ခိုက်မှုတွေတိုးလာတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။အများပြည်သူတည်ယူပို့ဆောင်ရေးပိုင်းမှာဈေးတွေဘာသာရေးဆိုင်ရာနေရာတွေနဲ့ကျောင်းတွေမှာအရက်သားတွေတပ်ဖြတ်ခံရမှုထိခိုက်ဒဏ်ရာရမှုတွေရှိကြောင်းသူမကပြောပါတယ်။လူခွင့်ရေးချူဖောက်မှုတွေလည်းတိုးလာနေတယ်လို့အခုလိုပြောဆိုခဲ့ပါတယ
် There are serious allegations which require verifications
တရားဥပဒေမဲ့ဖမ်းဆီးခံရမှုတွေတရားဥပဒေနဲ့မညီတဲ့တပ်ဖြတ်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေအပါအဝင်နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတို့ကိုအယက်သားတွေချူဖောက်ခံရတယ်ဆိုတော့ဆိုဝါပြင်းထန်လာတဲ့ဆွဆွဲချက်တွေရှိနေပါတယ်
တာလီဘန်အုပ်ချုပ်ရေးကိုကုလသမဂ္ဂကတရားဝင်အသိအမှတ်ပြုမထားတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရဲ့ဆွဆွဲချက်တီကိုတော့တာလီဘန်ဘက်ကတုံ့ပြန်ခြေပနိုင်ခြင်းမရှိပါဘူး။ဒါပေမဲ့လည်းအရင်အာဖဂန်အစိုးရကခန့်အပ်ထားတဲ့ဂျီနီဗာကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးနာဆီယာအာမက်အာဒီရှာကတော့စကားပြောခွင့်ရခဲ့ပြီးလူ့ခွင့်ရေးမဟာမင်းကြီးဘက်ရှလက်ရဲ့အစီရင်ခံစာပါအချက်လက်တွေကိုထောက်ခံခဲ့ပါတယ်။နိုင်ငံတကာအနေနဲ့အာဖဂန်တွေကိုလစ်လျူရှုမထားဖို့ကိုလည်းတန်အမတ်ကြီးကတောင်းဆိုလိုက်ပြီးတန်းနဲ့ချီတဲ့အာဖဂန်တွေဟာစစ်နယ်ရိတ်ခါပြက်လက်မှုအခြေခံဝန်ဆောင်မှုလိဟင်းတာတွေအာဟာရမပြည့်ဝမှုနဲ့ယောဂဗယဆိုင်ရာအခက်အခဲဒုက္ခတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းပြောဆိုသွားပါတယ်ရှင
်။တာလီဘန်အုပ်ချုပ်မှုအောက်ကအာဖဂန်အမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းမသိငိထိုက်တင်ပြသွားတာပါရှင်။အခုတော့ကိုဗစ်နောက်ဆက်တွဲကလင်းငယ်တွေရင်ဆိုင်ရနိုင်တဲ့အကြောင်းအရာအနှစ်အကြောင်းတင်ပြပေးပါမယ်။ကလင်းငယ်တွေမှာအသေးရောင်အတဝါဖြစ်ပွားတဲ့နှုန်းမြင့်လာတာနဲ့ကိုဗစ် -19 ရောဂါဆက်ဆံမှုရှိနိုင်တယ်လို့ဗြိတိန်ကျန်းမာရေးပညာရှင်တွေကပြောပါတယ်။ကိုဗစ်နောက်ဆက်သွဲကလေးတွေကျုံရတဲ့ကျန်းမာရေးပြဿနာတွေနဲ့ပတ်သက်ပြီးတော့အမေရိကန်မှာလည်းကလေးငယ်180နဲ့သူတည်တနာပြုလေ့လာမှုတွေလုပ်နေပါတယ်။မြန်မာနိုင်ငံမှာရောကိုဗစ်နောက်ဆက်သွဲပြဿနာအခြေအနေဘယ်လိုရှိပါသလဲ။မမြသင်းအောင်ကဆက်သွဲမြင်မြန်ထားပါရဲ့ရှင်
။ဗြိတိန်မှာကိုဗစ်ကူးစက်ပြီးနောက်ပိုင်းအသေးရောင်အတဝါရောဂါဖြစ်ပွားတဲ့ကလေးငယ်အရေအတွက်200နီးပါးရှိတယ်လို့ UK Birmingham တက္ကသိုလ်နဲ့ Birmingham အမျိုးသမီးနဲ့ကလေးဆေးရုံကကလေးအသေးရောဂါဆိုင်ရာပါမောက်ခဆရာဝန်ကြီးတူကပြောပါရယ်ဗြိတိန်အိုင်ယာလန်မှာနေထိုင်တဲ့အသက်2နှစ်အရွယ်ကလေးငယ်တယောက်ဆိုရင်ကိုဗစ်နောက်ဆက်တွဲအသေးရောင်ရောဂါဖြစ်ခဲ့ပြီးတော့အသေးအစားထိုးကုသခံခဲ့ရပါတယ
်
အသေးအစားထိုးကုသဖို့ဖြစ်နိုင်ခြေရှိတယ်လို့ပြောပါရယ်ဒီစကလုံးကိုကြားတော့မကြားချင်ဒါကကျမအတွက်လက်ခံဖို့တကယ်ကိုခက်ခဲပါတယ
် At that point you are thinking about she's going to recover herself
အစားကတော့သူ့ဟာသူပြန်ကောင်းမယ်ပြောတာပါနောက်တော့သူ့ဟာသူကောင်းဖို့မလွယ်တော့ဘူးအသေးအစားထိုးရမယ်လို့ပြောပါတယ
် We now need to change the dynamic of the get new lover
အသေးအလူရှင်ရဖို့စောင့်ခဲ့ရတဲ့ကိုရက်ကသူ့မိဘတွေအတွက်ခက်ခဲခဲ့ပါတယ်စဖြစ်တုန်းကတော့ Fiat ဟာအော်အန်နာဝမ်းသွားတာစတဲ့တာမန်နာမကျဲတဲ့ယောဂါလက္ခဏာတွေပြခဲ့ပါတယ်။နောက်သူ့ရဲ့မျက်လုံးတွေဝါလာတာကိုသူ့အမိသတိထားမိတာကြောင့်သူ့ကိုအရေးပေါ်ဌာနကိုခေါ်သွားခဲ့တာပါ။အရေးပေါ်ဌာနကတဆင်ကလေးအသေးယောဂါဌာနရှိတဲ့ဘာမင်ဂမ်အမျိုးသမီးနဲ့ကလေးဆေးရုံကိုချိတ်ဆက်ပေးခဲ့ပါတယ်။ ဖီယတ်ကိုဘာမင်ဟမ်မှာပဲအသေးအစားထိုးကုသပေးခဲ့ပြီးအခုတော့ကျမ်းမာရေးအခြေအနေကိုအနီးကပ်စောင့်ကြည့်ပေးနေပါတယ
် Now needing monitoring to make sure
အခုတော့အစားထိုးထားတဲ့အသေးကပုံမှန်အလုံးလုံးနေရလားလို့အနီးကပ်စောင့်ကြည့်ဖို့လိုပါတယ်မိသားစုကတော့ဒါကတော်တော်ခက်ခဲတာပေါ့လေဒီလိုယောဂမဖြစ်ခင်ကဒီကလေးလေးတွေကကျန်းကျန်းပါပါဘာယောဂမှမရှိတဲ့ကလေးလေးတွေပါ
အသေးအောင်ယောဂနောက်ဆက်တွဲစိတ်ရှုပ်ထွေးတာနဲ့အာယုံဝေဝါမှုမကြာခဏခံစားရတတ်ပါတယ်။ဒီလက္ခဏာတွေသူ့သမီးမှာတွေ့ရတယ်လို့ဖီယာတီရဲ့အမေကပြောပါတယ်။ကိုဗစ်နောက်ဆက်တွဲအသေးယောဂခံစားခဲ့ရတာကြောင့်အသေးအစာထိုးကုသခံယူခဲ့ရတဲ့ဖီယာတီရောအခုတော့လမ်းလျှောက်ပြန်တင်နေရပြီးနောက်ပိုင်းမှာပြေးလွှာစော့ကစားနိုင်မယ်လို့မိဘတွေကမျှော်လင့်ထားပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကူးစက်ခံခဲ့ရတဲ့ကလေးငယ်တွေမှာနောက်ဆက်တွဲပြဿနာသိမ့်မတွေ့ရဘူးလို့ရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကဒေါက်တာယမင်းကပြောပါတယ
်။ကိုဗစ်ကလေတကဘာလုံးမှာဖြစ်တယ်လို့ပြောတယ်။မြန်မာနိုင်ငံမှာလည်းဒါလူကြီးဆုံးကလေးရောဖြစ်ကြရပါတော့။ဒါပေမဲ့ဒီမှာတွေ့ရတာကတော့ကလေးမှာဖြစ်တယ်ဆိုလို့ရှိရင်ကိုဗစ်ကလူကြီးမှာဖြစ်တယ်လို့မျိုးယောဂကျင်းထန်ဖြစ်တာလို့ဒီအသက်ဆုံးဆုံးတာတွေဒီရောမမြင်ဘူးတလောက်ကိုရှားရတယ်ပေါ့နော်။ဒီမှာကခုနကပြောသလိုမျိုးပဲအဲကိုဗစ်ကြောင့်မလို့နောက်ဆက်တွဲဖြစ်တဲ့ယောဂမျိုးဆိုရင်ကိုဗစ်ကြောင့်ဖြစ်တဲ့ symptom တွေပါမိုင်းဖြစ်တဲ့အခါကြောင့်ဒီမှာနည်းနည်းတော့ရှားရတယ်ပေါ့နော်ကိုဗစ်ကြောင့်မလို့နောက်ဆက်တွဲ complication တစ်ခုခုဝင်နေဆိုတာကမတွေ့တလောက်ကိုကလေးမှာနေပါတယ်လူကြီးမှာဖြစ်သလိုမျိုးပြောရမယ်ဆိုလို့ရှိရင်အဲကိုဗစ်ရဲ့နောက်ဆက်တွဲကဒီအဆုတ်တူလေးပြောလို့ရှောင်းနိုင်မကဘူးပေါ့နော်တခြားခနာကူအတွင်းမှာရှိတဲ့ organ တွေဖြစ်တဲ့ဒီအဆုတ်နှလုံးကြွက်သားရောင်တာတို့လို့ရှိရင်ကြောက်ကဲ့ရောင်သွားတာတို့အသေးရောင်တာတို့နောက်တခြားbrain မှာရတော့ဒီမှတ်ဉာဏ်အားနည်းတာမျိုးသာသဖြင့်တော့လူကြီးမှာဖြစ်ကြရင်ပေါ့နော်အဲ့လိုလူကြီးမှာဖြစ်တဲ့အတိုင်းဖြစ်တယ်ဆိုပြီးကလေးမှာလည်းဒီဟာဖြစ်နိုင်တယ်ဆိုတော့ယူဆလို့ရတယ်ဒါပေမဲ့အခုကတော့ဒီမှာလည်း loss ရလေးလာချက်တည်းတုံးနေစေဖြစ်ပေမဲ့အလောက်ကြီးယောဂလက္ခဏာတွေပြင်းထန်တယ်ဆိုတော့ကလေးမှာသိတော့တွေ့ရအောင်ပေါ့နော်ဟုတ
်တချို့ကကိုဗစ်ကူးစက်ပြီးယောဂလက္ခဏာမပြတာကြောင့်ကူးစက်မှန်းမသိတာကိုယ်တိုင်ကူးစက်နေတာကိုလက်မခံလူတွေလည်းရှိပါတယ်ကိုဗစ်နောက်ဆက်တွဲပြဿနာတွေကအထူးသဖြင့်လူကြီးတွေမှာအဖြစ်များပြီးငကိုယောဂအခန်းရှိသူတွေပိုများတယ်လို့လည်းဒေါက်တာယမင်းကပြောပါတယ
်ကိုဗစ်ကိုဖြစ်လို့ဖြစ်မှန်းမသိလိုက်ဘူးမသိလိုက်ဘူးပေါ့နော်ဖြစ်တဲ့အချိန်တော့ဒါကမသိလိုက်တာပဲလို့ပြောရမလားဒီမှာကဟိုတချို့ကြတော့လေဒီ in denial ပေါ့နော်ကိုဗစ်ဖြစ်တာကိုသူတို့ကလက်မခံဘူးကိုဗစ်ဖြစ်ခဲ့တယ်ဒီအိတ်တော်ကဖျားခဲ့တယ်မောခဲ့တယ်ဆိုတော့ဒါကိုဗစ်ကြောင့်မလို့လက်မခံဘူးဒါပေမဲ့သူတို့ပြန်ကောင်းသွားတယ်ဒါပေမဲ့အဲ့ဒါကိုသူတို့ကကိုဗစ်ဖြစ်တယ်လို့မယူဆဘူးပေါ့နော်ဒါပေမဲ့တကယ်တမ်းကျတော့ဒါကိုဗစ်ဖြစ်ခဲ့တာဖြစ်နိုင်တယ်ဘာလို့လဲဆိုတော့ဒါတနိုင်ငံလုံးလည်းဖြစ်နေတာဆိုတော့အဲ့ဒါပြီးတော့နောက်လာလာ၃လလောက်နေတဲ့အခါကျတော့မောတယ်အဓိကလူကြီးတွေပေါ့နော်မောတယ်အဖြစ်ကြီးကြတာရှိရယ်ပြီးတော့ခုနပြောလို့တခြားနောက်ဆက်တွဲပေါ့နော်ဟိုဟာအနှလုံးကြွက်သားရောင်လို့မောတာတွေရှိရယ်နောက်ကြောက်ကဲ့ရောင်တာတွေရှိရယ်အဲ့ဒါကြောင့်မလို့ရောက်လာရင်လည်းစိတ်ယုံရောက်လာရင်လည်းတွေ့ရတယ်ပေါ့နော်ဟုတ
်အခုလို UK မှာကလေးတွေကိုဗစ်နောက်ဆက်တွဲပြဿနာရှိတာကြောင့်ဒါကမြန်မာနိုင်ငံအတွက်လည်းသတိပြုဆင်ခြင်စရာကိစ္စတစ်ခုဖြစ်တယ်လို့သူကပြောပါတယ်
။ဟာတော့ခုနပြောသလိုပဲပေါ့နော်။ဒီမှာကဒီ UK မှာကကလေးတွေဒီ hepatitis ကအသေးရောင်တာကလေးလာနေတယ်။ COVID နဲ့ဆက်ဆက်လာမဆက်ဆက်လာဆိုလေးလာနေတယ်ဖြစ်တယ်လို့ပြရတဲ့အတွက်ဟိုဒီဘက်မှာလည်းနည်းနည်း awareness တော့ရတာပေါ့နော်။ဟိုဒါပေမဲ့ဟိုလောလောဆယ်ခုနပြောသလိုပဲအဲ COVID ရဲ့နောက်ဆက်တွဲကြောင့်ကလေးတွေမှာcommunication system ပေါ်မှာတခုမှတော့ဟိုမကြဘူးသေးဘူးပေါ့เนาะပုံမှန်ကျန်းမာနေရဲ့ကလေးတယောက်ဆိုလို့ရှိရင်တော့ဟုတ
် COVID နောက်ဆက်တွဲကလေးတွေမှာအသေးရောင်ဖြစ်ပွားတဲ့နှုံမြင့်လာတာ ਨੇ ပတ်သက်ပြီး American မှာလည်းကလေး180ကိုလေ့လာမှုတွေလုပ်နေပါတယ် COVID နောက်ဆက်တွဲပြဿနာတွေကဖြစ်မှသိတာများပြီးကြိုတင်မသိနိုင်တာကြောင့်အဓိကကကိုခံအားကောင်းအောင်မိမိတို့ကိုယ်တိုင်စားသောက်နေထိုင်သင့်တယ်လို့ဒေါက်တာယမင်းကအသတိပေးပြောကြားပါတယ်ရှင်
မမသည်အောင်ပါရှင်သောတာရှင်များရှင် VOA ကနေထုတ်လင်းပေးနေတဲ့ကျမရေးသိပ္ပံနဲ့ဉာဏ်ပညာအမျိုးသမီးကဏ္ဍဘလော့ဂါရီပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းဗတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကနေထုတ်လင်းထားတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ပုံထုံးနဲ့မနက်ခင်းစီစဉ်တွေကို line တို့မီတာ30 40 50နဲ့ line လိုက်မီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့မြင်ကွင်းကျဲမဆုကဘာတလွားခီသွားစားတဲ့အပတ်စဉ်ခန္ဓာတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်နဲ့ဆ ਾਇ ရအောင်ပါပြခဲ့တဲ့နှစ်ကပြန်လည်ဦးမော်လာတဲ့နိုင်ငံသားတရရည်နေမြို့နာမှု FDI အခြေအနေဟာယူကရိန်းစစ်ပွဲကြောင့်ပြန်လည်ထိုးကျတော့နိုင်ပြီးကိုဗစ်ကရောဂါအကျိုးကာလအခြေအနေကိုပြောင်းသွားနိုင်ကြောင်းနဲ့ကမ္ဘာရည်နေမြို့နာမှုဟာ2022ခုနှစ်အတွင်းထိုးကျတော့နိုင်တယ်လို့ကုလသမဂ္ဂစီးပွားရေးပညာရှင်တွေကသတိပေးထားပါတယ်ကုလသမဂ္ဂရဲ့ကုသံရောင်းဝယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးညှိလာခံ UN တက်ကနေ2022ခုနှစ်အတွက်ကမ္ဘာရည်နေမြို့နာမှုအစဉ်ခစားကိုထုတ်ပြန်လိုက်ပါတယ် VOA သတင်းထောက် Lisa Slane ဂျနီဗာမြို့တော်ကနေသတင်းပို့ထားတာကိုတော့ကုစုံမိုးကျော်ကတင်ပြထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်ကစီးပွားရေးပြန်လည်နလန်ထားမှုဟာအတော်ကလေးအားကောင်းခဲ့ပေမဲ့လက်ရှိကမ္ဘာအကြမ်းတဲပေါင်းစုံကြောင့်ဆက်လက်တိုးတက်ကောင်းမွန်လာနိုင်ခြင်းဟာအတော်လေးမှိတ်မိန်သွားပါတယ်ပြီးခဲ့တဲ့နှစ်က FDI ခေါ်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာ American Dollar 1.6 Trillion ရှိခဲ့ပါတယ်ဒီပမာဏဟာ2020ခုနှစ်ကိုဗစ်ကာယောဂါကာလကအထူးတလဲကျဆင်းခဲ့တဲ့အခြေအနေထက်80ရာခိုင်နှုန်းကျော်ပြန်လည်မြင့်တက်လာတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲလာမှုကာယောဂါဘေးနဲ့ယူကရိန်းစစ်ပွဲတွေကြောင့်လွန်ခဲ့တဲ့3လအတွင်းနိုင်ငံတကာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ပတ်ဝန်းကျင်ဟာတိတိသာသာပြောင်းလဲသွားတယ်လို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေး UNCTAD ရဲ့အတွင်းရေးမှူးချုပ် Rebecca Grispen ကပြောဆိုပါတယ်။နိုင်ငံပေါင်းစုံရင်းနှီးမြှုပ်နှံမှုလုပ်တဲ့ corporation ကြီးတွေဟာမသေးချာမရေရာတဲ့နှစ်နဲ့ကြုံနေရတယ်လို့လည်းသူကပြောဆိုပါတယ
် Global value chains are greatly disrupted. Consumers are worried and interest rates
ကမ္ဘာကုန်ထုတ်လုပ်ရေးနဲ့စီးပွားရေးလုပ်ငန်းတစ်ခုလုံးအခြေအခြေထိခိုက်မှုတွေရှိပါတယ်စားသုံးသူတွေလည်းစိုးရိမ်ပူပန်ကြပါတယ်အတိုးနှုန်းတွေကမြင့်တက်ကုန်ပါတယ်စီးပွားရေးကျဆင်းမှုဖြစ်မှာကိုစိုးရိမ်ပူပန်မှုတွေမြင့်တက်လာပါတယ်ရှင်နီမြို့နယ်သူတွေအတွက်လည်းမရေရာမသေးချာမှုတွေမြင့်တက်လာတဲ့အတွက်2022ခုနှစ်အတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဟာတိတိတသားကျဆင်းသွားမှာပါ
ပြီးခဲ့တဲ့နှစ်စီးပွားရေးပြန်လည်ဦးမော်လာမှုဟာကမ္ဘာဒေသအသီးသီးမှာအကျိုးဖြစ်ထွန်းခဲ့တယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းစာမှာဖော်ပြပါတယ်ဒါပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေထက်ဖွံ့ဖြိုးပြီးနိုင်ငံတွေကပိုပြီးအကျိုးဖြစ်ထွန်းခဲ့ကြပါတယ်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာဖွံ့ဖြိုးပြီးနိုင်ငံတွေမှာ134ရာခိုင်နှုန်းမြင့်တက်ခဲ့ပြီးအမေရိကန်ဒေါ်လာ946ဘီလီယံရှိပါတယ်2020ခုနှစ်ကထက်ဆယ်ဆကျော်မြင့်တက်ခဲ့တာပါနိုင်ငံတကာကုမ္ပဏီတွေအနေနဲ့အကြီးအကျယ်အမြတ်ဆုံးထွက်ခဲ့ကြပါတယ်အထူးသဖြင့်တော့ကုမ္ပဏီတွေပေါင်းစပ်လိုက်တဲ့အတွက်ဖြစ်ပါတယ
် Overall FDI flows to developing economies grew much more slowly
အလုံးချုပ်ကြည့်မယ်ဆိုရင်တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှု FDI စီးပွားမှုဟာစီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတွေထက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုစီးဝင်မှုကပိုးပြီးတော့နှေးကွေးပါတယ်။ဒါရောင်30ရာခိုင်နှုန်းအထိမြင့်တက်ခဲ့တာပါ။အခုလိုမြင့်တက်ခဲ့တာဟာလည်းအထက်အားဖြင့်တော့အာရှတိုက်မှာအင်းနဲ့အားနဲ့တိုးတက်ခဲ့တာကြောင့်ဖြစ်ပြီးလက်တင်အမေရိက၊ကရေဘီယံနဲ့အာဖရိကမှာအနည်းငယ်ပြန်လည်ကမ်းမွန်လာတာကြောင့်ဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုတရုတ်၊ဟောင်ကောင်၊စင်ကာပူ၊ကနေဒါစတဲ့နိုင်ငံတွေဟာ2021ခုနှစ်အတွင်းစီးပွားရေးအရနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုအများဆုံးရရှိတဲ့ထိပ်တန်း10နိုင်ငံထဲမှာပါဝင်ပါတယ်။ဒါပေမဲ့လည်း2021ခုနှစ်အတွင်းတိုးတက်ခဲ့တဲ့အရှိန်အဟုန်ဟာဆက်လက်တည်ရှိနိုင်မှာမဟုတ်ဘူးလို့ UNCTAD ရဲ့စီးပွားရေးပညာရှင်တွေကပြောဆိုပါတယ်။ဒီနှစ်အတွင်းမှာတော့တကမ္ဘာလုံးမှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကျဆင်းသွားမယ်။ဒါမှမဟုတ်အနည်းငယ်ပဲရှိမဲ့အနေအထားမှာရှိတယ်လို့လည်းပြောဆိုကြပါတယ်။ယူကရိန်းစစ်ပွဲကြောင့်2022ခုနှစ်အတွင်းဖွံ့ဖြိုးဆဲနိုင်ငံတွေကိုနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဝင်ရောက်မှုအများအပြားထိခိုက်နိုင်တယ်လို့လည်းသတိပေးထားပါတယ်။နိုင်ငံအတော်များများမှာအစိုးရရဲ့ငွေကြေးသုံးစွဲနိုင်မှုတွေတိတိသာသာရော့ချသွားလိမ့်မယ်လို့လည်းပြောဆိုပါတယ်။ဒါအပြင်စီးပွားရေးဖွံ့ဖြိုးဆဲနိုင်ငံတွေမှာအစိုးရတွေအနေနဲ့လောင်စာဆီနဲ့စားလမ်းရိက္ခာတင်သွင်းမှုတွေအပြင်စီမံကိန်းအစ်စ်တွေအတွက်ငွေကြေးနဲ့အရင်းအမြစ်မလုံလောက်တဲ့အခြေအနေနဲ့ကြုံရလိမ့်မယ်လို့လည်း
ကုလသမဂ္ဂစီးပွားရေးပညာရှင်တွေကပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်မိုးကြော်ပါရှင်အခုတော့ဒီပြခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့3မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းဆေပိုရီရှာမြို့ကကားဝါရှော့တစ်ခုမှာပြိုင်ကားတွေကိုတိုက်ပွဲသုံးကားတွေဖြစ်ပြောင်းလဲတပ်ဆင်နေပါတယ်။မအေးတန်နာကျော်ကတင်ပြထားပါတယ်ရှင်။
ဒီကောင်ကိုယူကရိန်းကားဆက်ပြင်စရာတွေအတွင်ပြောင်းလိုက်ကြပါတယ်။ပြိုင်ကားအဟောင်းတစ်စီးကိုလမ်းကျန်းသုံးကားဖြစ်နေပြောင်းပြီးတော့ရုရှားကိုခုခံတဲ့တိုက်ပွဲမှာသုံးတာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းဇပိုရီရှာမြို့ကကားဝက်ရှော့တစ်ခုမှာပြိုင်ကားတွေကိုတိုက်ပွဲသုံးကားတွေဖြစ်ပြောင်းလဲတက်ဆင်နေကြတာကိုဥဆောင်သူကတော့စစ်ပွဲကြီးမဖြစ်ခင်က Fiverrman နဲ့ကာရက်ရက်လီတွေနှစ်မွားရက်လီတွေထုတ်လုပ်တဲ့လုပ်ငန်းရှင် Vladimir Takhov ပဲဖြစ်ပါတယ်။
Это была восьмерка, изначально спортивная машина с гонок на выживание.
Тика Lada Samara Model 8 ба. Ланжан пяймори ма тоне пяйка ဖြစ်ပါတယ်။ Engine gear အုံးကိုပိုကောင်းအောင်လဲတက်ထားပြီးတော့ tuning ပြန်လုပ်ထားပါတယ်။အစားကနောက်မှာတန်ခွင်ကြီးအကြီးကြီးပါပြီးတော့တကားကလည်းခေါင်းပေါ်ကဖွင့်ရတာပါ။အဲ့ဒါတွေအကုန်ဖြုတ်ပြီးတော့ရိုးရိုးခုံတွေပြန်ထည့်နောက်ခန်းမှာလည်းခုံတွေထည့်ပြီးတော့စက်သက်နဲ့ပြစ်လို့ရအောင်လို့ဒီရှေ့မှာအပေါက်ဖောက်ပြန်လို့ရပါတယ်လို့ပြောသွားတာပါစစ်ပွဲကြီးစကြတဲ့ကဆိုရင်ဒီကားဝက်ရှ်မှာကားစီး30လောက်ကိုအသွင်ပြောင်းခဲ့ပြီးဖြစ်ပါတယ်ကားတွေကိုပုံပြောင်းပြီးချင်းချင်းရှေ့တန်းကိုပို့ပေးလိုက်တာပါရုရှားခုခံမှုမှာယူကရိန်းအုံပြတဲ့ကားအများပြားကအခုလိုခုခံမှုမှာပါဝင်ပြီးတော့ဝိုင်းဝန်းကူညီတဲ့အရက်သားတွေကနေရှာပေးတာဖြစ်ပါတယ်ထိုင်းဝမ်မှာဇွန်လ20ရက်နေ့ကငရေလှုပ်သွားတာကိုလုံခြုံရေးကင်မရာတွေကလည်းမှတ်တမ်းယူထားလိုက်နိုင်ပါတယ်။ထိုင်းဝမ်ကျွန်းအရှေ့ဘက်ကန်ယူရန်အလဲပိုင်းဟွာလီယန်ကောင်တီမှာဒေသဆန်တော်ချိန်မနေ့9:05မိနစ်အနည်း 4.2 မိုင်ကိုဗဟိုပြုပြီးတော့လှုပ်သွားတာပါ။အဲ့မှာလှုပ်တဲ့ငရေကပြင်းအား6ရှိပြီးတော့ပြင်းအား9ငရေတွေပါဝင်နောက်ဆက်တွဲငရေ4ခုလှုပ်သေးတယ်လို့မိုးစလဗီဒါကပြောပါတယ်။ရောက်ပိုင်းကထိုင်ပေမြို့တော်အပဝင်ထိုင်ဝမ်ကျွန်းတစ်ကျွန်းလုံးနီးပါးဒီငရင်ကိုခန်းစားသိရှိလိုက်ရပါတယ်။ထိုင်ဝမ်ကျွန်းနဲ့ရေလက်ကြားချားနေတဲ့တရုတ်ပြည်မကြီးကဖူကျန့်ပြည်နယ်ကလည်းဒီငရင်ကိုတီးလိုက်ရတယ်လို့တရုတ်ရုံးမြင့်တကြား CCTV ကပြောပါတယ်။ထိုင်ဝမ်ကျွန်းက6လွှာချမ်း2ချက်ကြားပစိဖစ်မီးကွင်းဒေသမှာတည်ရှိတာမလို့အဲ့ဒီမှာငရင်တွေမကြခဏလှုပ်တက်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူပေါင်း9သန်းကျော်ရေဘေးနဲ့ကြုံတွေ့နေရပါတယ်။နှစ်ပေါင်းများစွာအတွင်းမှာမိုးရေပြင်းထန်ဆုံးရွာသွန်းပြီးတော့ရေဘေးတင်လာကြောင်းလူ54ဦးမကသေဆုံးရပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြေနှိပ်ပိုင်းမှာရေအကြီးကျယ်ကြီးလို့ကုညီကယ်ဆယ်ရေးတွေပို့ပေးနိုင်မှုအတွက်တာဝန်ရှိသူတွေခက်ခဲခဲခဲလုပ်နေကြရပါတယ်။ဒီဘင်္ဂလားဒေ့ရှ်မှာအခုကြုံတွေ့နေရတဲ့ရေဘေးကနှစ်ပေါင်း120ကျော်အတွင်းအဆိုးရွားဆုံးရေဘေးဖြစ်ပြီးတော့လူ15သန်းနေထိုင်တဲ့နိုင်ငံအရှေ့ပိုင်းမှာအခြေအနေအထူးပိုဆိုးတာပါမနီမိုးဝဲမှာရှိတဲ့အိန္ဒိယတောင်တန်းဒေသမှာတနေ့တည်းမိုးရွာရင်လက်မ38လက်မရွာသွန်းလို့ဘင်္ဂလားဒေ့ရှ်ဘက်ကရေတွေရောက်ပြီးတော့အခြေအနေပိုဆိုးရပါတယ်အိန္ဒိယနိုင်ငံအာတန်ပြည်နယ်မှာတော့ရေဘေးကြောင့်လူသန်းပေါင်းများစွာကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပြီးတော့ကျောင်းတွေရုံးတွေလည်းပိတ်ထားရပါတယ်ကျောင်းနိုင်ငံမှာလည်းရေလွှမ်းမှုနဲ့ကြုံနေရပြီးတော့လမ်းပေါ်ကမိသက်ကားတစ်စီးရေစည်းချိန်နဲ့မျောသွားတာဖြစ်ပါတယ်။ကျောင်းနိုင်ငံတောင်ဘက်ပိုင်းပြည်နယ်တွေမှာရေဘေးတွေ့ကြုံနေရပြီးတော့လူထောင်တောင်ချီဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ CCTV ရုပ်သံကပြောပါတယ်။ကွမ်ဂျိုးရှန်ရှီအန်ဟွေဂျဲကျန်ပြည်နယ်တွေမှာဒီရေပိုင်းတွေမှာမိုးဆက်ရွာအောင်မယ်လို့မိုးလေဝသသတင်းတွေမှာကြေညာထားပါတယ်။ဥရောပနဲ့အရှေ့လေပိုင်းဒေသတွေမှာတော့ထူးထူးခက်ခဲပူပြင်းမှုနဲ့ကြုံတွေ့နေရတာပါ။အီရတ်နိုင်ငံမှာအပူချိန်က 48°C ၊ Fahrenheit နဲ့ဆိုရင်တော့ 114°C ထိရောက်ပြီးတော့ရေကစားကွင်းတွေမှာလူတွေပြင်းနေဖြစ်နေပါတယ်။ဥရောပမှာဆိုရင်ပြင်သစ်နိုင်ငံမှာလည်းအပူလှိုင်းဖြန့်နေပြီးတော့စပိန်နိုင်ငံမှာလည်းဒီနှစ်နွေဦးကအပူပြင်းဆုံးဖြစ်နေတာပါ။ဇွန်လ19ရက်နေ့ကစပိန်နိုင်ငံတချို့ဒေသတွေမှာအပူချိန်44°ကျော်ထိရောက်ရှိတယ်လို့ဟိတ်ကလာတဲ့သတင်းတွေမှာပြောပါရယ်။ရေပူကြောင့်နိုင်ငံအနောက်မြောက်ဒေသမှာလည်းတော်မီအကြီးကျယ်လောင်ကျွမ်းခဲ့ပြီးတော့ဟိတ်တာ3000ကျော်မိဘေးတင်ခဲ့ရပါရယ်။အီရန်နိုင်ငံက190 Nexa Latif 5 ဘိုက်ကွန်မှာပါလာတဲ့ဖြန့်ဖြူရောင်လေးအခုလူမှုကွန်ရက်မှာနာမည်ကြီးနေပါရယ်။ဂျန်နီလို့နာမည်ပေးထားပြီးတော့အီရတ်နိုင်ငံတီဂရစ်မြစ်မှာသူ့ကိုဖမ်းမိတာပါ။ ဥရောပအရှာမျိုးဆက်အမွေးတွေနဲ့ပြန်ဖြူရောင်လေးဖြစ်ပြီးတော့သူ့ကိုဖမ်းမိသူကဘာလေးဖြစ်မလဲသိချင်လို့ဓာတ်ပုံရိုက်ပြီးတော့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်တာပါ။အဲ့မှာအဲ့ဒီဗီဒီယိုကိုလူတွေအထူးစိတ်ဝင်စားပြီးတော့သူ့ကိုဆက်သွယ်ပြီးတော့လူရဲ့ဝယ်ဖို့လောက်ကြတာမှာဒေါ်လာ5000တို့8000ခွဲလို့ထိတောင်ပေးတယ်လို့ဒီဖြန့်လေးကိုသွားပြီးတော့ဆန်းစစ်နေတဲ့ IRS နဲ့ဥရုဖွဲ့ကပြောပါတယ်။ဖမ်းမိတဲ့တငါတွေကသူ့ကိုမယောင်မင်းနဲ့မြေကမ်းမှာပဲအကာအရံလောက်ပြီးတော့ထိမ့်သိမ်းထားပါတယ်။အဲ့ဖြန့်လေးအကြောင်းစိန်းနဲ့ဥရုဖွဲ့ကဗီဒီယိုကိုတင်လိုက်တော့လဲကြည့်ရှုမှုပေါင်းက2,000+ကျော်နေပါပြီ။ IRS ပတ်ဝန်းကျင်ဝန်ကြီးဌာနကတော့ဒီကောင်လေးကိုပြန်လွှတ်ပေးလိုက်ရင်သူများတွေဖမ်းကြမှာဆိုလို့အစိုးရအနေနဲ့ရှေ့ဆက်ဘလို့ထိမ့်သိမ်းမလဲဆိုတာကိုစဉ်းစားနေကြပါတယ်။
မေတ္တာကြောပါရှင်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်လွှတ်တော်စီရင်တက်ခိုက်မှုမှာစစ်ဆေးခဲ့တဲ့ကော်မတီကကြားနာပွဲတွေကိုဆက်ပြီးတော့ကျင်းပပါလိမ့်မယ်။တမရဟောင်းထရမ့်ကရွေးကောက်ပွဲမှာလိမ့်ညာပြီးတော့မဲမတမားမှုတွေရှိခဲ့တယ်လို့ထက်ခါတလဲလဲအခြေအမြစ်မရှိဆွဆွဲရင်သူ့ကိုထောက်ခံသူတွေကိုတွေးထိုးလုံဆော်ခဲ့တယ်ဆိုပြီးတော့ကော်မတီကစစ်ဆေးနေပါလေ။ပြီးခဲ့တဲ့နောက်ဆုံးကြားနာပွဲမှာတော့ရွေးကောက်ပွဲရလဒ်ကိုတရားမဝင်ပြောင်းပြစ်ဖို့တမရထရမ့်ကသူ့တမရဟောင်းမိုက်ပင်စ်ကိုဖိအားပေးတောင်းဆိုခဲ့တဲ့အပေါ်စစ်ဆေးခဲ့တာပါ VOA သတင်းထောက်အာရှာအဘဆာရီရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုက်ဦးကပြောပြထားပါတယ
်ဇန်နဝါရီ6ရက်လွှတ်တော်စီးနင်းမှုစစ်ဆေးတဲ့ကော်မတီပြီးခဲ့တဲ့ကြားနာပွဲနေ့ကကြားနာပွဲမှာတော့လွှတ်တော်ရဲ့ဝင်လာတဲ့လူအုပ်ဒုသပ္ပတဟောင်းမိုက်ပင်စ်နဲ့မိသားစုစီဘလောက်နီးနီးကပ်ကပ်ရောက်လာခဲ့တယ်ဘလောက်အန္တရာယ်ရှိခဲ့တယ်ဆိုတာတွေကိုစစ်ဆေးခဲ့ကြပါလေဒုသမ္မတနဲ့နေတဲ့နေရာကို12မီတာကွာဝေးလောက်ထိလွှတ်တော်ရဲ့စီးနင်းတဲ့လူအုပ်ရောက်လာခဲ့တာကိုလုံခြုံရေးကင်မရာမှတ်တမ်းတွေမှာဖော်ပြပါလေဒုသမ္မတဟောင်းမိုက်ပန့်စ်တယောက်တည်းနဲ့ယူကော့ဝဲရလက်ကိုပြောင်းလဲနိုင်တယ်ဆိုတာမျိုးသမ္မတဟောင်းဒေါ်နယ်ထရန့်ကဆန္ဒပြနေတဲ့လူအုပ်ကိုအယုံသွင်းပြောဆိုခဲ့တယ်လို့လဲစုံစမ်းစစ်ဆေးတဲ့ကော်မတီဖွဲ့ဝင်တွေကပြောပါလေအော်လတော်မတ်အဒန်ဂစ်စင်ကအခုပါတီနဲ့ဆုံးမဖွဲ့စည်းတဲ့ကော်မတီထဲမှာပါတဲ့ Republican အမတ်နှစ်ယောက်ထဲကတယောက်ပါ ABC ရုပ်သံကိုသူကခုလိုပြောပါလေ The thing I think
that people need is Zanwila 6ရက်လွှတ်တော်စီးနင်းမှုမှာတမရဘလောက်ထိဥဆောင်ပါဝင်ပတ်သက်ခဲ့တယ်လဲဆိုတာကဒီကြားနာပွဲမှာလူတွေရက်တီပြောဆိုသင့်တဲ့အချက်လို့ထင်ပါတယ်ဘလို့လို့ပြီးဒီအခြေအနေအထိရောက်လာတာလဲလူတွေအများကြီးလွှတ်တော်ကိုစီးနင်းတဲ့အထိဖြစ်ခဲ့တယ်လဲဆိုတာပါဘာလို့လဲဆိုတော့ရိုးရိုးသားသားပြောရရင်လွှတ်တော်ဝင်စည်းတဲ့သူတွေကရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ရလက်မတရားအခိုးခံရတယ်ဆိုတာကိုယုံကြည်ခဲ့လို့ပါဒါကိုလူတွေမြင်စေချင်ပါတယ်တမရဟောင်းကိုယ်တိုင်လည်းဒါကိုသိပါတယ်ဒါကစီစဉ်ပြီးမှလုပ်တဲ့ကိစ္စပါအ
ော်လတော်မဂီစင်ကာကမကြခင်ကသူ့အိမ်ကိုစားတဆောင်ရောက်လာပြီးသူ့ကိုတတ်မယ်သူ့စည်းနဲ့9လအရွယ်ကလေးကိုတတ်မယ်ဆိုပြီးချင်းကြောက်စာပို့ခံခဲ့ရတာကိုထည့်သွင်းပြောတော့ပါတယ်တမရဒေါ်နယ်ထရန့်ကတော့ဒီလိုစုံစမ်းစစ်ဆေးကော်မတီဟာပါတီဆွဲနဲ့ရောင်းဆောင်လုပ်ပြနေတဲ့အဖွဲ့အစည်းဆိုပြီးတောက်ကြံတွေကတန်နန်စီစပင်းနဲ့နက်ရှ်ဗီလ်မှာကျင်းပတဲ့ဘာဘာကြီးနဲ့လွတ်လပ်ရေးညွန်ပေါင်းညီလာခံမှာအခုလိုပြောဆိုသွားပါတယ
် It's a one way street It's a rigged deal It's a
ဒါကတလန်းသွားလုပ်ရပါကလပ်ဖန်ထိုးထားတဲ့ဟန်ပြလုပ်ရပါကျွန်တော်တို့တိုင်းပြည်သမိုင်းမှာကိုစားပြုပြီးဘယ်တော့မှဖြစ်လာမယ့်ကိစ္စမဟုတ်ပါဘူး Republican တွေလည်းသူတို့စုံစမ်းရေးအဖွဲ့မှာပါတယ်လို့သူတို့ကပြောနေပါတယ်ဘသူတွေလဲကြည့်လစ်ချိန်နီနောက်အာဒမ်ကင်စင်ကာအမဲအော်ဟစ်ငိုကြွေးနေတဲ့သူတို့ပြောတိုင်းငိုနေတဲ့သူတွေလေ
ဇန်နဝါရီ6ရက်ရေခင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတဲ့ကော်မတီကအသံဖန်ထားတဲ့မှတ်တမ်းတွေတော်တော်များများကိုလည်းဖွင့်ပြီးတော့စစ်ဆေးပါတယ်ယူကော့ဘွေရလက်ကိုပြောင်းလဲဖို့ဘူပေါင်းဂျန်စီယာမှာပါဝင်တယ်လို့ဆွဆွဲခံထားရသူတွေရဲ့ပြောဆိုချက်တွေပါဝင်ပါတယ်ရှင့်နေဂျွန်အက်စမန်ကတော့ကော်မတီမှာတက်တည်ထွက်ဆိုလျှောက်လဲချက်ပေးရသူပါပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်သူပြောဆိုခဲ့တာတွေကို AB သတင်းဌာနကအခုလိုမှတ်တမ်းတင်ထားပါတယ
် And all we are demanding of Vice President Pence is this afternoon at 1:00
ဒုသမ္မတဟောင်းပက်စ်အနေနဲ့နေကင်းတနာရီမှာပြည်내အသီးသီးကလွတ်တော်အမတ်တွေဒီမဲရလက်တွေကိုပြန်ကြည့်ခိုင်းဖို့ကျွန်တော်တို့အားလုံးတောင်းဆိုထားပါတယ်ကျွန်တော်တို့ဒီကိစ္စကိုအဆုံးအထိဖော်ထုတ်မှာပါအစိုးရရဲ့ဥတီသွားနေတဲ့လမ်းကြောင်းကိုကျွန်တော်တို့ထိနိုင်မထိနိုင်အမေရိကန်ပြည်သူတွေသိကြပါလိမ့်မယ်
။ကော်မတီဒုသဘောပတိ Republican လွှတ်တော်မှ List ချင်းတွေကတော့ယူကော့ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတပ်တောင်း Donald Trump ပြောဆိုခဲ့ပေမဲ့ဒီပြောဆိုချက်တွေမှားခဲ့တယ်ဆိုတာကိုသူကိုယ်တိုင်သိခဲ့တယ်လို့ထပ်ခါတလဲလဲပြောဆိုသွားပါလေ။ကျန်းနာစစ်ဆေးပွဲမှာအရင်ကပြောဆိုခဲ့တဲ့မှတ်တမ်းမှတ်ရာတွေကိုလည်းပြန်ပြီးတော့ဖွင့်ပြီးနားထောင်ခဲ့ကြပါလေ။တပ်တောင်း Trump လက်ထက်အင်ပီရိုရှင်းနေသူဖြစ်တဲ့ Eric Cashman စီကရတဲ့ သူနဲ့နောက်ထပ်ရှင်းနေသူဖြစ်တဲ့ John Esman တို့ပြောဆိုခဲ့တဲ့မှတ်တမ်းကိုကျန်းသာစစ်ဆေးကော်မတီကအခုလိုပြန်ဖွင့်ပြပါတယ
်။ And he started to ask me about something dealing with Georgia and preserving something.
ဂျော်ဂျီယာပြည်နယ်နဲ့ပတ်သက်လို့ကင်တွင်နေတဲ့ကိစ္စကိုသူစပြီးမေးပါတယ်ဒီရွေးကောက်ပွဲရလဒ်ကိုပြန်ပြီးပြင်ဖို့အယူခံတင်နိုင်တဲ့အခြေအနေရှိမရှိဆက်ပြောပါတယ်ဒီတော့ကျွန်တော်သူ့ကိုပြောခဲ့ပါတယ်ခင်ဗျားစိတ်နဲ့ကိုယ်နဲ့ကတ်သေးရလားဆိုပြီးတော့ဒီအချိန်မှာခင်ဗျားပါဇက်ကထွက်လာတာကြားကျင်တာကစနစ်တကျအာဏာလွှဲပြောင်းရေးဆိုတာပဲလို့ပြန်ပြောခဲ့ပါတယ
်ချန်တာစစ်စစ်တဲ့ကော်မတီကအရင်ကပြောဆိုခဲ့တဲ့မှတ်တမ်းမှတ်ရာတွေကိုပြန်ဖွင့်ပြခဲ့တာပါငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးဆိုတာနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်သမိုင်းမှာရာစုနှစ်အတွင်းသူ့နေရာဆက်ခံယူတဲ့သမ္မတသစ်ရဲ့ဂျန်သစ်စာချင်းဆိုပွဲကိုမတက်ဖဲပြက်ကွက်ခဲ့တဲ့ပထမဆုံးသမ္မတဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ
ပြည်ဦးမြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်မှာတော့မြင်ကွင်းကျဲမဆုနဲ့ကဘာတလခီတို့အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင
်ပြည်ဦးအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်2022ခုနှစ်မေလကုန်အထိဆိုရင်စစ်အာဏာသိမ်းဆန့်ကျင်မှုလောရတွေကြောင့်တေတန်ထောင်နှံတဲ့တကြွန်ချခံရသူတွေပြီးတော့တေတန်နဲ့တန်တကြွန်ပူးတွဲချခံရသူတွေစုစုပေါင်း200ကျော်လာပြီဖြစ်ပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးမဟာပြူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ်။
ဆရာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်တနှစ်ကျော်အတွင်းပေဒံနဲ့တကြွန်ချခံရသူ209ဦးထက်မနည်းရှိလာပါတယ်။မြက်ွယ်ပြစ်ဒဏ်တွေအပါအဝင်ပေဒံချခံရသူ123ဦးထက်မနည်းရှိခဲ့ပြီးတကြွန်ချခံရသူ86ဦးထက်မနည်းရှိပါတယ်။ဒါဟာဆရာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ပြစ်ဒဏ်ချမှတ်ခံရမှုအားလုံးရဲ့18ရာခိုင်နှုန်းကျော်ဖြစ်နေပါတယ်။တနှစ်ကျော်အတွင်းဆရာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ပြစ်ဒဏ်ချခံရသူ1200ကျော်ထက်မနည်းရှိပါတယ်။ပြည်တွင်းချမှတ်မှုတွေဟာမြောက်ကလာပါမြို့နယ်တွင်မှာအများဆုံးရှိခဲ့ပါတယ်။မြောက်ကလာပါမှာပြည်တွင်းချခံရသူ52ဦးရှိနေပြီးပြည်တွင်းချမှတ်မှုတွေရဲ့42ရာခိုင်နှုန်းကျော်ဖြစ်ပါတယ်။လိုင်သာယာကဒုတိယအများဆုံးဖြစ်ပြီး20ဦးတည်တံချခံထားရပါတယ်။တည်တံနဲ့တကြွန်ချမှုအားလုံးရဲ့96ရာခိုင်နှုန်းကျော်ဟာရန်ကုန်တိုင်းအတွင်းကဖြစ်ပါတယ်။ကျန်တဲ့3ရာခိုင်နှုန်းကျော်ကတော့ AR တိုင်းအတွင်းကဖြစ်ပါတယ်။တည်တံချခံရသူတွေထဲမှာအသက်18နှစ်မပြည့်သေးတဲ့ယောက်ျားလေးနှုတ်ပါဝင်ပါတယ်။တည်တံချခံထားသူတွေက4ဦးရဲ့အမှုကိုသဏ္ဍာန်ကစားပတ်လက်ပြီးစစ်ကောင်စီကအတည်ပြုခဲ့ပါတယ်။ဒီ4ဦးထဲမှာဥချင်းမီနဲ့ဥဖြိုးစရာတော်တို့နှစ်ဦးလည်းပါခဲ့ပါတယ်။ပ တည်ရန်ချခံထားရသူတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေတွေကိုမသိရသေးပါဘူးစစ်ကောင်စီရဲ့ဒီလိုရက်ကိုနိုင်ငံတကာနဲ့ပြည်တွင်းမှာပြင်းထန်ဆန့်ကျင်ကန့်ကွက်နေပါတယ်
ငင်ခွင်းကျဲမဆူကိုကြားခဲ့ရတာပါရှင်အခုတော့ကဘာတလွားခီတော့အစီအစဉ်မှာကဘာတဘာဝအံပွဲခုနှစ်ခုထဲမှာအီဂွာဆူရေတကွန်ကြီးလက်တစ်ခုပါပါတယ်ဘရာဇီးလ်နဲ့အာဂျင်တီးနားနိုင်ငံတစ်ခုကြားကတမိုင်ခွဲကျော်ရှည်လျတဲ့အရာမှရေတကွန်ကြီးကိုကဘာတလွားခီတော့အစီအစဉ်ကနေမဆူမြတ်မွန်နဲ့အတူသွားပြီးတော့ကြည့်ကြရအောင်ပါ
သောအမေရိကတိုက်ခဲကအာဂျင်တီးနားနိုင်ငံအရှေ့မြောက်ပိုင်းနဲ့ဘရာဇီးလ်နိုင်ငံတောင်ပိုင်းဆုံတဲ့နေရာမှာရှိတဲ့အီဂွာဆူဖောလ်စ်အီဂွာဆူရေတံခွန်ကြီးဟာကမ္ဘာပေါ်မှာအကြီးဆုံးရေတံခွန်ကြီးတစ်ခုဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံတွေကအီဂွာဆူမြစ်ကနေအချိန်အဟုန်နဲ့စီးဆင်းလာတဲ့မြစ်ရေတွေဟာတမိုင်ခွဲကျော်အတိအကျ 1.8 မိုင်ရှည်လျားတဲ့ရေတံခွန်ကြီးမှာတလဟောစီးဆင်းနေပါတယ်။မြောက်အမေရိကတိုက်မှာရှိတဲ့ Niagara Falls ရေတံခွန်ကြီးထက်ကိုသုံးဆပိုရှည်လျားပြီးတော့ပေ100လောက်ပိုမြင့်တယ်လို့အာဖရိကတိုက်ထဲက Victoria Falls ရေတံခွန်ကြီးထက်လည်းအများကြီးပိုကြီးပါတယ်ကမ္ဘာမြေအောက်သွားကြီးတွေနှုတ်ရှားမှုကနေဖြစ်လာတဲ့ပြည့်ရွေချောင်းကြီးပေါ်မှာတည်ရှိတဲ့ Iguazu ရေတံခွန်ကြီးကိုကမ္ဘာအမွေအနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်နဲ့ကုလသမဂ္ဂ UNESCO က1984ခုနှစ်ထဲကသတ်မှတ်ထားပါတယ်ရှေးမျောမျောမြင်းခွာပုံလိုဖြစ်နေတဲ့ရေတံခွန်ကြီးမှာရေတံခွန်ပေါင်း295ခုစုနေတာပါအဲ့ဒီရေတံခွန်တွေကပေ100ကနေပေ290နီးပါးအမြင့်ရှိကြပါတယ်ဘရာဇီးလ်နိုင်ငံတွေကအီကွာဆူမြေရေတွေစီးဆင်းနေတာဖြစ်ပေမဲ့ရေတံခွန်ကြီးရဲ့80ရာခိုင်နှုန်းကအာဂျင်တီးနားနိုင်ငံထဲမှာရှိပြီးတော့20ရာခိုင်နှုန်းကဘရာဇီးလ်နိုင်ငံထဲမှာရှိနေပါတယ်ဒါပေမဲ့ဘရာဇီးလ်နိုင်ငံဘက်က Devil's Throat လို့နာမည်ပေးထားတဲ့နေရာကအကြီးဆုံးနဲ့အမြင့်ဆုံးဖြစ်ပါတယ်ရေအားပြင်းပြင်းစီးဆင်းနေတဲ့ရေတံခွန်14ခုကားငယ်ပုံစံတို့ဆုံးနေတဲ့နေရာမှို့မာနတ်ရဲ့လယ်မျိုးလို့တင်စားပြီးတော့ Devil's Throat လို့နာမည်ပေးထားပုံရပါတယ်။ Iguazu ရေတံခွန်ကြီးစီလာကြတဲ့နိုင်ငံတကာကဧည့်သည်တွေကိုအဓိကဆွဲဆောင်ထားတဲ့ Devil's Throat နေရာကိုအနီးကပ်ကြည့်လို့ရတဲ့နည်းမျိုးစုံရှိပါတယ်။ရေတံခွန်ရှိတဲ့နေရာအထိမိုင်ဝဲကျော်လောက်ရှည်လျားတဲ့လူကုတ္တရာဘော်ကနေခြေချင်းလျှောက်သွားပြီးကြည့်လို့ရတယ်လို့ရေတံခွန်အောက်ဖက်ကနေတင်မောစီးပြီးတော့လည်းရေတံခွန်ကြီးကိုပတ်ကြည့်လို့ရပါတယ်။ရေတံခွန်ကြီးရဲ့အလှကိုအပေါ်စီးကနေမြင်ကျင်တယ်ဆိုရင်လေရဟတ်ရင်စီးပြီးတော့ကြည့်လို့ရမှာဖြစ်ပါတယ
် Imagínense que digamos el caudal de este río son 2000 metros cúbicos
ဒီရေတံခွန်ကြီးမှာတစ်စက္ကန့်ကိုမြေကြီး2000ကုဗမီတာစီးဆင်းနေပါတယ်ဘူခေါင်ကြီးရှာနေခြင်းကဆိုရင်တစ်စက္ကန့်ကိုကုဗမီတာ900လောက်အထိနည်းသွားခဲ့တာပါအခုတော့ရေတံခွန်ကြီးမှာစုစုပေါင်းစီးဆင်းနေတဲ့ရေကုဗမီတာကတစ်စက္ကန့်ကို1000လောက်ရှိပါတယ
် Devil's Throat နေရာတစ်ခုထဲမှာရေပမာဏကုဗမီတာ2000လောက်စီးဆင်းနေတာပါမိုးရွာသည့်ကာလဖြစ်တဲ့နိုဝင်ဘာကနေမတ်လအထိရေတံခွန်ကြီးတစ်ခုလုံးမှာစီးဆင်းနေတဲ့ရေပမာဏတစ်စက္ကန့်ကိုကုဗမီတာ13,000နီးပါးအထိရှိနိုင်ပါတယ်။ August ကနေ October လကြာတော့ရေနည်းလေးရှိတယ်လို့ဒေသခံတွေကပြောပါတယ်။မိုးများတဲ့မိုးရွာသည့်မှာမြေရေတွေမြင့်တက်လို့ရေတံခွန်ကြီးရဲ့တချို့နေရာတွေကိုပိတ်ထားရတာမျိုးလည်းရှိတတ်ပါတယ်။
ya están todas las prácticamente todas las barandas
y shin jong niya de khu ga lat dan rue lu gu da rue a long ni ba pya si twa ga da ba khu do a long pyan pyan tha bi ba bi
a mye sain tit do rue cha ga i kwa su ye de kun ji ma mo a sat ma pyat ywa bi ye chain myin tet lo pait tha ya da myo shi de lo mo khong ye sha lo ye rue ma shi de law khan chao ni da myo le shi ga ba de 2020-2021 nyu ya di kala rue dong ga so yin ye de kun ji ye niya to do mya mya ma ye rue ma shi de law go phit khe da ba
venimos de más o menos un año de una sequía muy muy importante
ဒီတောင်မှာတော်တော်ကိုဆိုးတဲ့မိုးကောင်ကြီးရှာပြဿနာကြုံလာတာတနှစ်လောက်ပဲရှိပါသေးတယ်ရေတံခွန်ကြီးကလည်းရေတွေအခုလိုပြန်စီးဆင်းနေတာမြင်ရတာတကယ်ကိုမယုံနိုင်စရာပါမြဲဒီလိုမြင်နေရတာမဟုတ်တော့လာလေတဲ့ခီးတွေတွေအတွက်လာရကြိုးနှက်တဲ့အတွေ့အကြုံတွေရကြမှာပ
ါအခု2022ခုနှစ်ဇန်လဇန်ပိုင်းတုန်းကဆိုရေတံခွန်ကြီးရဲ့ Devil's Throat နေရာမှာစီးဆင်းနေတဲ့ရေတွေများလွန်းလို့လုံခြုံရေးအတွက်ခဏပိတ်ထားခဲ့ရပါသေးတယ်
No, sabía que estuvieron cortadas las
gargantas. Y ya era para maná, me hablo en el tuyo. Devil's Throat, a pa'y ngó, peit haré, sura, tí baré. Tengo chiche, anó se acá, maré.
Si es esta tan si se nire, yer con chico, ni que me ha dado el tuyo. Si es que no es que para maná, ga, de chori el tuyo, chau se ha rao, gau nai maré, lo, de pa'wa uye, ten, sang, xau, tuyo, ga, piojá, maré.
la can esta cantidad de agua le da como una
belleza yero miao miao a shein hone season ni da ga yedegun ji ye thu ja de ala phit par de ye khan ni de a chein myo di go la le ja de tu do do mya mya ga yero mi mi ya lo ma chein na ja ba u khu lo yero a mya ji shi ni chein di go yau la ja yin le yero mya long lo jao sia kaung ni nai ma de
brazil nai gan ta bai ne argentina nai gan a naw myaw pai na nai gan ja ma shi de တော့အမေရိကတိုက်ကအကြီးဆုံးအီကွာဆူရေတခွန်ကြီးရဲ့ပတ်ဝန်းကျင်ကအမြဲဆိုင်သစ်တော်တွေမှာတော့ထူးခြားတဲ့သစ်ပင်ပန်းပန်တိရစ္ဆာန်မျိုးစိတ်ပေါင်း 2,000 ကျော်ရှိတယ်လို့ UNESCO ကစာရင်းပြုစုထားပါတယ်။ Atlantic သစ်တော်ကြီးနဲ့ဆက်နေတဲ့ Argentina လို့ Iguazu ဆူ Brazil လို့ Iguazu အမျိုးသားဥယျာဉ်ကြီးတွေစီရေတခွန်ကြီးကိုကြီးပိုလာကြတဲ့ကမ္ဘာလှည့်ဧည့်သည်တွေများလာတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှာကိုလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူတွေကသတိပေးနေပါတယ်။ကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်တုန်းကဒီရေတခွန်ကြီးရှိရာကိုနိုင်ငံတကာကွာလှည့်ခီးတဲ့16တန်းကျော်လာရောက်ခဲ့ကြပါတယ်။ကမ္ဘာအံပွဲခုနှစ်ခုထဲမှာပါတဲ့ရေတခွန်ကြီးကဒေသစီးပွားရေးအတွက်အရေးကြီးတယ်လို့ဒီရေတခွန်ကြီးကိုမှီတီအသက်ရှင်နေကြတဲ့တပ်ရှိတွေအတွက်သိတ်ကိုအရေးကြီးတာမို့ထိမ့်သိမ်းဆောင်ရှောက်ဖို့လိုရဲဆိုတာကိုဒီကိုလာလေကြသူတွေပို့ပြီးသဘောပေါက်သွားကြလိမ့်မယ်လို့သဘာဝထိမ့်သိမ်းသူတွေကတော့မျှော်လင့်နေကြပါတယ်ရှင်။ကျွန်မစုပြန်တော့ပါ အဆူမြန်မွန်တင်ဆက်နေတဲ့ကဘာတလောခီတော်အစီအစဉ်ကိုကြားခဲ့ရပါရှင်။တောတာရှင်များရှင် VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေ၊သတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေ၊ပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေတာရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းစီဘာရိုဒိုနက်ဒေသကိုအပြစ်အဝထိန်းချုပ်နိုင်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အတူအင်ကာနီမှာပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေတယ်လို့ယူကရိန်းကပြောပါတယ်။စီဘာရိုဒိုနက်ဒေသမှာရှိတဲ့ယူကရိန်းတပ်စခန်းတွေရှိရာကိုရုရှားက၄ချောင်းကနေအပြင်းထန်တိုက်ခိုက်နေကြောင်းလဲယူကရိန်းလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါတယ်။တချိန်တည်းမှာပဲဒီရုရှားတပ်တွေရဲ့ဆီယာဆွေးမှုကျူးလွန်ကြောင်းယူကရိန်းရှစ်နေတွေရဲ့ဆွတ်ဆွဲချက်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်ရှစ်နေချုပ်မာရီကာလန်အင်ကာနစ်ကယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဆီယာဆွေးမှုတွေကိုကမ္ဘာကတွေ့မြင်နိုင်ဖို့နဲ့ရက်ဆက်ချမ်းချုပ်တဲ့လောက်ရက်တွေအတွက်တာဝန်ခံမှုရှိဖို့ယူကရိန်းတာဝန်ရှိသူတွေရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီနိုင်အောင်ယူကရိန်းအစိုးရတရားလိုရှစ်နေချုပ်နဲ့ဆက်လက်ဆွေးနွေးဖို့တွားရောက်တာဖြစ်ကြောင်းအမေရိကန်ရှစ်နေချုပ်ကပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်လစ်သွေးနီးယားနိုင်ငံကိုဖြတ်ပြီးရုရှားရဲ့ကလင်ဂရတ်ဒေသကိုကုန်စည်သယ်ယူပို့ဆောင်ရေးမှာတမ်းမြေကန့်သတ်ချက်တွေချမှတ်တာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့အနေနဲ့ EU ရဲ့ရုရှားဆိုင်ရာသံအမတ်ကြီးကိုရုရှားအစိုးရကဆင့်ခေါ်ခဲ့တယ်လို့ပဲ Baltic နိုင်ငံလစ်သွေးနီးယားကိုလည်းလက်တုံ့ပြန်မယ်လို့ချင်းချောက်ထားပါတယ်မြေမြုံမိုင်းအသုံးပြုမှုတွေကိုပိတ်ပင်တတ်မြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်တွေနဲ့အမေရိကန်ရဲ့မူဝါဒတွေပုံမနီးဆလာအောင်ထိညိပြုပြင်ပြီးအမေရိကန်စစ်တပ်ရဲ့မြေမြုံမိုင်းအသုံးပြုမှုကိုထိန်းချုပ်ကန့်သတ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်အစိုးရကအင်ကာနစ်မှာထုတ်ပြန်ကြေညာထားပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်ကမ္ဘာတစ်လွှာကဒုက္ခသည်နှစ်သန်းကျော်ကိုလက်မဲ့2023ခုနှစ်မှာတတိယနိုင်ငံမှာနိုင်ငံရေးခလုံးကွင်းနဲ့အခြေချနိုင်ရေးလိုအပ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအင်ကာနီမှာပြောဆိုလိုက်ပါတယ်။ဒုက္ခသည်1.4%တန်းရှိခဲ့တဲ့အခုနှစ်ထက် 36% ရာခိုင်နှုန်းတိုးလာတာလည်းဖြစ်ပါတယ်။ဒုက္ခသည် 8 သိန်းနီးပါးရှိတဲ့ဆီးရီးယားကအများဆုံးလိုအပ်နေတာဖြစ်ပြီးမြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရကအင်ကာနီဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။
တရင်အချင်းချက်ကိုမတငေထိုက်ကတင်ပြသွားတာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 30 40 48 50နဲ့ line lap meter 190တို့ကနေထုတ်လွှင့်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်မနှောင်းလာပါ
Thank you. This program has come to you from the Voice of America, Washington.